Welcome to the Voice of America in Burmese.
Mingla wa shin 2018 ခုနှစ်မတ်လ30ရက်တောက်တာနေ့ညပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 30နှစ်ပြင်ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1595နဲ့ဒူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပိုင်းနောက်ဆုံးအသတင်းတွေကိုကိုညာဝင်းအောင်နဲ့ကျမနန်းလာတို့ပြောပြသွားမှာပါ။ရုရှားတန်တမန်တွေကိုနင်းထုတ်လိုက်ကြတဲ့တိုင်းပြည်တွေကကိုစလေရီကိုရုရှားနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ခေါ်ယူတွေ့ဆုံပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ကိုပြန်တုံ့တက်မဲ့အစီအစဉ်ကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတကပြောပါတယ်။မြန်မာသမ္မတတဲ့အဖြစ်ဦးအမြင့်ဒီကနေ့ကတိသစ္စာပြုပါတယ်။ဒီလိုသတင်းတွေကိုကြားမှာပါရှင်။
အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့သမ္မတဦးဝင်းမြင့်ရဲ့ဂရုတစ္ဆာပြုပွဲနဲ့ပထမဆုံးပေးတဲ့သမ္မတမင်ကွန်းနဲ့အတူဒီမင်ကွန်းနဲ့မှာပဲပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့
ရင်းရိုင်းနေတဲ့တရားစီရင်ရေးကိုတက်မှတ်ရပါလိမ့်မယ်။အာဂရီလိုက်စားမှုကိုပုံမိုတိုက်ဖြတ်ရပါလိမ့်မယ်။ကျွန်တော်တို့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအနှင်းထားတဲ့အခွင့်အာဏာကို
တရားစီရင်ရေးကိုမလျော့ဩဇာသုံးနေတာမျိုးကိုလည်းထိရောက်အောင်တားဖို့လိုတဲ့အကြောင်းသမ္မတရဲ့ပြောကြားချက်တွေနဲ့အတူနားဆင်ကြရမှာပါ။အဲဒီနောက်မကြခင်ဖွင့်လှစ်တော့မဲ့ American Center အသေးချောင်းကိုလည်းပြောပြပေးပါမယ်ရှင်။အခုရင်းဆောင်တော့တောက်ကြနေညပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုညာဝင်းအောင်တို့ကပြောပြပါမယ်ရှင်။
ရုရှားတန်တမန်တွေကိုနင်းထုတ်လိုက်ကြတဲ့တိုင်းပြည်တွေကကိုစလေရီကိုရုရှားနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ခေါ်ယူတွေ့ဆုံပါတယ်။ရုရှားတာဝန်ရှိသူတွေကိုတိုင်းပြည်ကနင်းထုတ်တဲ့လုပ်ရတွေကိုရုရှားဘက်ကကန့်ကွက်ကြောင်းနဲ့ရုရှားတို့ဘက်ကလက်တုံ့ပြန်ဆောင်ရွက်မယ့်အချက်တွေဖော်ပြထားတဲ့အကြောင်းကြားစာတွေကိုခေါ်ယူပေးအပ်တာပါ။ရုရှားနိုင်ငံခြားရေးရုံးကို Netherlands, Ukraine, ပြင်သစ်၊ Italy နဲ့ Poland တန်အမတ်တို့တောက်ကြနေကရောက်ရှိလာချိန်မှာ Germany တန်အမတ်ကထွက်ခွာသွားပါတယ်။ American တန်တမန်တွေကိုရုရှားနိုင်ငံကနင်းထုတ်လိုက်တဲ့ကိစ္စမှာခိုင်မာတဲ့ဘလို့အကြောင်းပြချက်မှမရှိဘူးလို့ American ပြည်ထောင်စုကပြောပါတယ်။ရုရှားတို့ရဲ့လောရကအမေရိကန်ရုရှားစစ်ဆန်ရေးကိုပိုးပြီးတော့ဆိုးဝါးသွားစေတယ်လို့သမ္မတအင်ဖီရောကကြာတာပြင်းနဲ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပရတိန်မြေပေါ်မှာရုရှားတို့ကျူးလွန်တဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့မဟာမိတ်နိုင်ငံပေါင်း100ကျော်နဲ့တိုးမဟာမိတ်တို့ကဒီသတင်းမှာအစောပိုင်းမှာရုရှားထောက်လိုက်တဲ့အရာရှိတွေကိုပြင်းထန်တန်ပေးခဲ့တဲ့လောရဟာတင့်တော်တဲ့လောရဖြစ်ပေမဲ့လို့ရုရှားတို့ရဲ့တုံ့ပြန်ချက်ကမျောလင့်မထားတဲ့လောရတော့မဟုတ်ဘူးလို့လည်းကြေညာချက်မှာပြောထားပါတယ်။
အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ပြန်သုံးသပ်မဲ့အစီအစဉ်ကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုလိုက်ပါတယ်။နျူကလီးယားလက်နက်ဖျက်သိမ်းရေးမြောက်ကိုရီးယားနဲ့သဘောတူညီချက်တွေရလာချိန်ထိတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ပြီးစီအောင်အကောင့်ထည့်ဖို့မဲ့ကိစ္စကိုရွှေ့ဆိုင်းထားမယ်လို့အမေရိကန်ပြည်ထောင်စုအိုဟိုင်ယိုပြည်နယ်မှာကြာတာပရင်းနေ့ကပြောတဲ့မိခွန်းနဲ့ထည့်ပြောသွားတာပါ။တောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ရဆိုင်းထားရတဲ့အကြောင်းရင်းအသေးစိတ်ကိုထရမ့်ကပြောသွားခြင်းမရှိပါဘူး။အမေရိကန်နဲ့တောင်ကိုရီးယားနောက်ဆုံးကုန်သွယ်မှုသဘောတူညီချက်ကိုသူ့အနေနဲ့တန်ဖိုးထားကြောင်းနဲ့အားလုံးမျှတတဲ့ဆက်ဆံရေးဖြစ်ဖို့လိုလားကြောင်းပြောပါတယ
်။အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ကုန်သွယ်ရေးဆိုင်ရာအငြင်းပွားမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတာဟာတရုတ်ကုမ္ပဏီတွေနဲ့အပြိုင်ပုတ်ကုန်တွေအပေါ်မိခိုးအားထားနေရတဲ့ဗီယက်နမ်နိုင်ငံအတွက်အထောက်အကူဖြစ်လာမှဖြစ်ပေမဲ့လို့ကမ္ဘာတစ်ဝန်းစီးပွားရေးကြဆင်လာရင်တော့အဲ့ဒီအကျိုးဆက်တွေဟာဗီယက်နမ်နိုင်ငံအပေါ်လည်းတက်ရောက်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။စက်ရုံထုတ်ပစ္စည်းတွေကိုအမေရိကန်ကိုတင်သွင်းနေတဲ့ဗီယက်နမ်နိုင်ငံကိုတွင်းကုန်ခွန်ကင်းလွတ်ခွင့်ပေးမယ်ဆိုရင်တရုတ်နိုင်ငံနဲ့ပို့ပြီးတော့ပုတ်ကုန်ငွေစုဆောင်းနိုင်လိမ့်မယ်လို့ဗီယက်နမ်နိုင်ငံဟိုချီမင်းမြို့ကဒီဇန်ရှာရီယာအဆိုဆိတ်ဂျာမေးအဖွဲ့အကြီးအကဲအရာရှိဒက်စတင်ဒေါဂတီကပြောပါတယ်။တရုတ်တွင်းကုန်တွေအပေါ်ကိုဒေါ်လာဘီလျံ60ဖို့အခွန်သတ်မှတ်မယ်လို့အမေရိကန်တို့ကဒီလအစောပိုင်းမှာကြေညာခဲ့တာပါ။ဒီအတွက်တရုတ်နိုင်ငံကလည်းအမေရိကန်သွင်းကုန်တွေပေါ်အလားတူတုံ့ပြန်မယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကပုံမှန်လမ်းကြောင်းတွေထက်ကျော်လွန်ပြီးတော့ကုန်သွယ်ရေးလှုပ်ကိုင်လာမယ်ဆိုရင်အခြေအနေတွေတင်းမာလာမှဖြစ်ပြီးတော့တရုတ်တွင်းကုန်ပစ္စည်းတွေမှာအခွန်တိုးမြင့်လာမှဖြစ်တဲ့အတွက်ဗီယက်နမ်ပုတ်ကုန်ကဏ္ဍအကျိုးအမြတ်ရှိလာမယ်လို့လည်းတောက်တီကပြောပါတယ်။အမေရိကန်နိုင်ငံကိုဗီယက်နမ်ကသူ့ရဲ့တူဦးဒီရောထိပ်တန်းပုတ်ကုန်နိုင်ငံအဖြစ်သတ်မှတ်ထားသလိုပြီးခဲ့တဲ့နှစ်မှာအမေရိကန်ဒေါ်လာ46.48ဘီလျံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုတင်ပို့ခဲ့တာဖြစ်ပါတယ်။
စီးရီးယားနိုင်ငံမှာဂျာတာပရင်းညကလမ်းပြီးထောင်ပေါင်းဘုံဖောက်ကွဲတာကြောင့်အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ကတပ်သား2ဦးသေဆုံးပြီး5ဦးဒဏ်ရာရသွားတယ်လို့အမေရိကန်စစ်တပ်ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ပေါက်ကွဲမှုဖြစ်ခဲ့တဲ့နေရာကိုရောသေဆုံးဒဏ်ရာရသွားသူတွေရဲ့နာမည်နဲ့ဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုဖော်ပြမထားဘဲညွန်ပေါင်းတပ်ဖွဲ့ဝင်တွေဖြစ်တယ်လို့သာကြေညာချက်မှာဖော်ပြထားတာပါ။စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတဲ့အတွက်အသေးစိတ်အချက်အလက်တွေကိုထိန်းသိမ်းထားတယ်လို့ကြေညာချက်မှာပြောထားပါတယ်။တိုက်ခိုက်မှုရဲ့လက်သည်ကိုအမေရိကန်စစ်တပ်ပြောခွင့်ရသူဗိုလ်မှူးကြီးရိုင်ယန်ကချက်ချင်းမပြောသေးပါဘူး။ကနဦးအကဲဖြတ်စုံစမ်းမှုတွေလှုပ်ထားပြီးဆိုပေမဲ့စုံစမ်းစစ်ဆေးမှုတွေမပြီးမကျင့်အချက်လက်တွေကိုထုတ်ပြန်အောင်မှာမဟုတ်ဘူးလို့သူကပြောပါရစေ။
န်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1595တို့ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်1180တို့ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်နိုင်ငံတော်သမ္မတဖြစ်မတ်လ28ရက်နေ့ကရွေးချယ်တင်မြှောက်ခံထားရတဲ့ဝင်းမြင့်ဟာသမ္မတတဲ့အဖြစ်ပြည်ထောင်စုလွှတ်တော်မှဒီကနေ့ကတိသစာပြုလိုက်ပါတယ်။သမ္မတဖြစ်ပထမဆုံးပြောကြားတဲ့မင်ကိုထံမှာတော့နိုင်ငံမှာတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တင်မြှောက်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ကတိသစာပြုပွဲအပြီးသမ္မတဖြစ်နဲ့ပထမဆုံးအကြိမ်နိုင်ငံတော်ကိုပြောကြားတဲ့မင်ကိုအတွင်တိုင်းပြည်မှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်နေတဲ့အချက်တွေတိုင်းပြည်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလွှဲလင်းတကူဖြည့်ရှင်းနိုင်မှာမဟုတ်ပေမဲ့သူ့အနေနဲ့အစွမ်းကုန်အားထုတ်ပြီးတော့ဆောင်ရွက်သွားမယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။ကတိသစ္စာပြုပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အစိုးရအဖွဲ့ဝန်ကြီးတွေလွှတ်တော်ကိုယ်စားလှယ်တွေကော်မရှင်ဥက္ကဋ္ဌတွေဖိတ်ကြားထားတဲ့အထူးအဲ့ဒဲတော်တွေ NLD ပါတီနိုင်ငံကကြီးသူရဦးတင်ဦးနဲ့ကက်ကွေးရေးဦးစီးချုပ်ဗိုလ်ချုပ်မီကြီးမင်းအောင်လိုင်းတို့လည်းတက်ရောက်ခဲ့ကြပါတယ်
။ဒူရီနိုင်ငံအရှေ့ပိုင်းမှာခီးတဲ့တင်မီနီဘတ်စ်ကားတစ်စင်းလမ်းပေးမိတံကိုဝင်တိုက်ပြီးမြေလောင်သွားတာကြောင့်လူ18ဦးထက်မနည်းသေဆုံးပြီး36ယောက်ဒဏ်ရာသွားတယ်လို့ဒေသတွင်သတင်းတွေကဒီကနေ့ဖော်ပြပါတယ်။သေဆုံးသူတွေထဲမှာကားဒရိုက်ပါလည်းပါဝင်တယ်လို့တူတကီအာနာပိုင်တွေကပြောတာပါ။ဒဏ်ရာသွားတဲ့အချို့လူနာတွေကတော့စိုးရိမ်ရတဲ့အနေအထားရှိပြီးအက်ဒါပြည်နယ်ဆေးရုံကိုပို့ထားရပါတယ်။ကားမတော်တဆမှုကြောင့်လူအချို့သေဆုံးခဲ့ရတယ်လို့အချို့ခီးတွေတွေကတော့ရွှေပြောင်းအခြေချလာသူတွေတင်လာတဲ့အခြားမီနီဘတ်ကားတစ်စင်းကိုဝင်တိုက်မိပြီးသေဆုံးခဲ့ရတာဖြစ်တယ်လို့ဧကဒါအုပ်ချုပ်ရေးမှုကပြောပါတယ်ဧကဒါကအမြန်ကားလမ်းမပေါ်မှာကြာသာပတိနေနှောင်းပိုင်းကဖြစ်သွားတဲ့အဲ့ဒီမတော်တဆမှုမှာတူရကီနိုင်ငံတွေကိုတရားမဝင်ဝင်လာကြတဲ့အာဖဂန်ပါကစ္စတန်နဲ့အီရန်နိုင်ငံကရွှေပြောင်းအလုသမားတွေပါဝင်တယ်လို့အစိုးရပိုင်းအနာဒိုလူသတင်းဌာနကပြောပါတယ်လူ14ဦးဆန့်တဲ့အဲ့ဒီမီနီဘတ်ထဲမှာအမျိုးသမီးတွေပါဝင်လူပေါင်း50လောက်တင်ဆောင်လာတာပါ
ဘရာဇီးလ်နိုင်ငံရဲ့အကြီးဆုံးစိတ်ကမ်းမြို့ကိုအသုံးပြုခွင့်ရထားကြတဲ့ကုမ္ပဏီရေစီကနေလပ်စာမှုတွေရှိနေတယ်လို့တန်တရားတွေရှိခံထားရတဲ့ဘရာဇီးသမ္မတမီရှယ်တမီယာနဲ့ဆက်ဆက်နေတဲ့သူအတော်များများကိုဘရာဇီးလ်ရဲတို့ကဖမ်းဆီးလိုက်ပါတယ်ဆောက်ပါလိုဆန်ဒိုစိတ်ကံအရေးစုံစမ်းစစ်ဆေးမှုကိုကင်တွယ်နေတဲ့ပဟိုတရားရုံးတရားသူကြီးလူးဝစ်ရိုဘတ်တိုဘာရာဆိုကကြာတာပတင်းနေတုန်းကအဲ့ဒီလူတွေကိုဖမ်းဆီးမိတ်ထုတ်ပြန်လိုက်တာပါကုမ္ပဏီတွေအနေနဲ့ဒီစိတ်ကံမှာအလုပ်လုပ်ကင်ဖို့25နှစ်ကနေအနှစ်35အထိလုပ်ကင်ခွင့်ရထားရကနေအနှစ်80အထိလုပ်ကင်ခွင့်အချိန်တိုးပေးနိုင်တဲ့အချက်ကိုထည့်သွင်းထားတဲ့အမိန့်ကိုသမ္မတတင်မြတ်ကပြီးခဲ့တဲ့နှစ်မေလမှာတည်ပြုလက်မှတ်ရေးထိုးလိုက်တာပါကုမ္ပဏီတွေစိတ်ကံအသုံးပြုခွင့်ပေးတဲ့ကိစ္စမှာမမှန်မကန်လုပ်ခဲ့တာမရှိဘူးလို့သမ္မတတင်မြတ်ကညင်းဆိုထားပြီးသမ္မတဖက်ကဖြေရှင်းချက်တွေထုတ်ပြန်မှာပါလို့သမ္မတရဲ့အဆိုအရအဖွဲ့ဝန်ကြီးတွေကလည်းပြောဆိုထားပါတယ်
။ရာဇီရူဖောက်ပြန်မှုထိန်းညီရေးဆိုင်ရာ Paris သဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတ Donald Trump ကချိန်ချောက်ထားပေမဲ့စာချုပ်ပါလိုက်နာရမယ့်တာဝန်တွေကိုပြည့်မီအောင်အမေရိကန်ပြည်ထောင်စုကလှုပ်ဆောင်လိမ့်မယ်လို့သူယုံကြည်ကြောင်းကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကကြာသာပတေးနေ့မှာပြောကြားလိုက်ပါတယ်ကမ္ဘာတစ်လောကအစိုးရရဲ့အခန်းကဏ္ဍကအားထားလောက်စရာမရှိကြောင်းနဲ့စီးပွားရေးအခန်းကဏ္ဍနဲ့လူမှုရေးအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍပေါ်မှာသာပိုပြီးအားထားလာရကြောင်းဂူတာရက်စ်ကပြောသွားတာပါကမ္ဘာတစ်လောကကာဗွန်နိုင်အောက်ဆိုက်လျှော့ချရေးအပါအဝင်ရေကဲတစ်တာလေအေးဆက်စရာတွေကနေထွက်တဲ့ဖန်လုံအိမ်ဓာတ်ငွေလျှော့ချဖို့တမိုင်းဝင်ပဲရစ်သဘောတူစာချုပ်ကိုသမ္မတအိုဘားမားလက်ထက်2015ခုနှစ်တုန်းကနိုင်ငံပေါင်း200လောက်ပါဝင်ပြီးလက်မှတ်ရေးထိုးခဲ့ကြပါတယ်ဒါဟာညံဖြစ်တဲ့သဘောတူညီချက်လို့သမ္မတထရန့်ကမှတ်ချက်ပေးပြောတာပြီးဒီသဘောထားရှိပေမဲ့အမေရိကန်နိုင်ငံကတော့အဲ့ဒီပဲရစ်စာချုပ်ကနေ2020မတိုင်ခင်တရားဝင်နှုတ်ထွက်ဖို့မရှိနှုတ်ထွက်လို့မရသေးပါဘူးပဲရစ်စာချုပ်ပါအတိုင်းကာဗွန်ဓာတ်ငွေလျှော့ချရေးရည်မှန်းချက်ပြန်လည်ဆန်းစစ်လာမဲ့2019နယူးယောက်မြို့မှာဆွေးနွေးပွဲတရက်လည်းရှိပါတယ်ခင်ဗျာ
အကြံဉာဏ်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုညာဝေးအောင်တို့ပြောပြပေးသွားတာပါအခုနောက်ဆုံးရထားတဲ့သတင်းလွှာတွေသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်န နိုင်ငံတော်သမ္မတအဖြစ်ရွေးချယ်ခံထားရတဲ့ဦးဝင်းမြင့်ဟာပြည်ထောင်စုလွှတ်တော်မှာဒီကနေ့သမ္မတအဖြစ်ဂရုသစ္စာပြုခဲ့ပါတယ်။သမ္မတရဲ့ပထမဆုံးမင်ခွန်းထဲမှာနိုင်ငံမှာတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းညီညွတ်ရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ပြုရှင်ပြောင်းလဲရေးလိုအပ်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။သမ္မတနဲ့ဒုတိယသမ္မတနှစ်ဦးတို့ဂရုသစ္စာပြုခဲ့ကြောင်းနေပြည်တော်မှာကိုယ်တိုင်သွားရောက်သတင်းယူနေတဲ့ကိုစောက်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
လွတ်တော်ကိုယ်စားလှယ်တွေကမတ်လ28ရက်နေ့မှာရွေးချယ်တင်ပြလိုက်ကြတဲ့သမရဥဝင်းမြင့်နဲ့ဒုသမရနှစ်ဦးဖြစ်ကြတဲ့ဥမြင့်ဆွေနဲ့ဟန်ရီဗန်တီယူတို့ရဲ့ဂရုသစ္စာပြုပွဲကိုဒီကနေ့မနေ့ဆန်နာရီကပြည်ထောင်စုလွတ်တော်မှာကျင်းပခဲ့တာပါ
။ကျွန်ုပ်ဒီပြည်ထောင်စုသမရမြန်မာနိုင်ငံတော်အကျိုးငါ
ပြည်ထောင်စုသမရမြန်မာနိုင်ငံတော်အကျိုးငါ
နိုင်ငံတော်အားမိမိအသက်နှစ်ကို
အတင်းဒီဟု
လေးနဲ့တည်ကြည်စွာကြည်ညာ
၍
ဂရုသစ္စာပြုပါသည
်
ဂရုသစ္စာပြုပွဲအပြီးသမရအဖြစ်နဲ့ပထမဆုံးအကြိမ်နိုင်ငံတော်ကိုပြောကြားတဲ့မင်းကွန်းအတွင်းတန်းပြီမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်နေတဲ့အချက်တွေနိုင်ငံတကာကမြန်မာနိုင်ငံအပေါ်အထင်မြင်လွှဲမှားမှုခံနေရတဲ့ကိစ္စတွေအပါအဝင်တန်းပြီမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလွယ်လင့်တကူဖြေရှင်းနိုင်မှာမဟုတ်ပေမဲ့သူ့အနေနဲ့အစွမ်းကုန်အားထုတ်ပြီးဆောင်ရွက်သွားမယ်လို့သမရဦးဝင်းမြင့်ကထည့်သွင်းပြောကြားခဲ့ပါတယ်ပြည်ထောင်စုအစိုးရရဲ့ဦးစားပေးရည်မှန်းချက်တွေလို့သတ်မှတ်ထားတဲ့အချက်တွေကိုလည်းအခုလိုပြောကြားခဲ့ပါတယ်
။နိုင်ငံသူနိုင်ငံသားများခင်ဗျာကျွန်တော်အနေနဲ့ပြည်ထောင်စုအစိုးရအဖွဲ့ရဲ့ဦးစားပေးရည်မှန်းချက်ပိုင်းနံတွေဖြစ်တဲ့၁တရားဥပဒေစိုးမိုးရေးနဲ့ပြည်သူများရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေး၂အမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေး၃ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်ရေးအတွက်အခြေခံအုတ်မြစ်ဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ကိုဥတီကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်
။လက်ရှိအချိန်ဟာပြောင်းလဲမှုကိုဖော်ဆောင်စေကာလဖြစ်တာကြောင့်တိုင်းသူပြည်သားတွေနဲ့ပြည်သူဝန်ထမ်းအလုံးရဲ့ပုံစံကျနေတဲ့အတွေ့အမြင်တွေကိုပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်းလဲသမရဦးဝင်းမြင့်ကသတိပေးပြောကြားခဲ့ပါတယ်
။ပြုပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းများကိုကြက်မှတ်ရပါလိမ့်မယ်။ရင်းရိုင်းနေတဲ့တရားစီရင်ရေးကိုတက်မှတ်ရပါလိမ့်မယ်။အာဂရီလိုက်စားမှုကိုပုံမူတိုက်ဖြတ်ရပါလိမ့်မယ်။လူခွန်ရေးချိုးပေါက်ခံရခြင်းများကိုမြင့်တင်ကာကွယ်ရပါလိမ့်မယ်။မူရေးစေဝါကိုပုံမူနှိမ်နှင်းရပါလိမ့်မယ်
။ဒါ့အပြင်တင်းဆဲခံခဲ့ရတဲ့လေယာဉ်မြေတွေပြန်လည်ရရှိရေးရောကြီးနှစ်နာကြီးရရှိရေးတို့ကိုလည်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။အုတ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးစတဲ့နိုင်ငံတော်ရဲ့မန်တိုင်ကြီး၃ရက်နေတူအရေးပါတဲ့သတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးနဲ့ပတ်သက်လို့လည်းထည့်သွင်းပြောကြားခဲ့ပါသေးတယ်
။ပြည်သူတွေရဲ့နားတွေမျက်စိတွေဖြစ်တဲ့သတင်းမီဒီယာတွေရဲ့အခန့်ကဏ္ဍကိုအလေးနဲ့ထားကြဖို့ကျွန်တော်တို့အလုံကျွေးပြုရမယ်။နိုင်ငံသူနိုင်ငံသားတွေရဲ့ပြည်သူမှန်တယ်ကိုအလေးမြတ်ပြုကြဖို့တစ်ဆက်ထီးမှပဲတိုက်တွန်းပြောကြားလိုပါတယ်။ကျွန်တော်တို့ရဲ့နိုင်ငံသူနိုင်ငံသားတွေမျှော်လင့်တောင်းတနေတဲ့လူအင်ဆန္ဒတွေကိုအတတ်နိုင်ဆုံးဖြည့်ဆည်းပေးနိုင်မှုမန္တန်ကြီးတွေအလိုက်ကျွန်တော်တို့အားလုံးစတဲ့တပူကြိုးပမ်းကြရဦးမှာဖြစ်ပါတယ
်နိုင်ငံတကာရဲ့အလဲမှာနိုင်ငံရဲ့ပုံရိပ်ပြန်လည်တောက်ပလာအောင်ဆက်လက်ကြိုးစားရမှာဖြစ်တဲ့အကြောင်းကျိုးနီစနစ်နဲ့အာဂရီလိုက်စားမှုတွေကိုတပ်ဖြတ်ပြီးစရိုက်တမန်နိုင်ခိုင်မာအောင်ကြိုးပမ်းဆောင်ရွက်ကြရမှာဖြစ်ကြောင်းကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်အတိတ်ကရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုသင်ခန်းစာယူပြီးတိုင်းသူပြည်သားတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနဲ့လူခွင့်ရရှိရေးအတွက်ကြိုးပမ်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းနဲ့ပြည်သူတွေမြင်ကျင်တွေ့ကျင်တဲ့အပြောင်းအလဲတွေကိုမျက်ဝါးထင်ထင်တွေ့မြင်နိုင်အောင်ပြည်သူတွေနဲ့အတူကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းညီကုန်းချုပ်အနေနဲ့သမရဦးဝင်းမြင့်ကပြောကြားခဲ့ပါတယ်။အဲဒီအစိုးရဖွဲ့စည်းခြင်းနှစ်နှစ်ပြည့်နေမှာကျင်းပတဲ့နိုင်ငံတော်သမရနဲ့ဒုသမရနှစ်ဦးရဲ့ဂရုသစ္စာပြုပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အစိုးရအဖွဲ့ဝင်ကြီးတွေလွှတ်တော်ကိုယ်စားလှယ်တွေကော်မရှင်ဥက္ကဋ္ဌတွေဖိတ်ကြားထားတဲ့အထူးဧည့်သည်တော်တွေနဲ့ NLD ပါတီနိုင်ငံကြီးသူရဦးတင်ဦးတို့လည်းတက်ရောက်ခဲ့ကြပါတယ်။
ကိုယ်ဆောင်ဝင်လိုက်ပြပြသွားတာပါရှင်။ရဲရင်နေတဲ့တရားစီရင်ရေးကိုတင်မှတ်မယ်။လူအဖွဲ့အစည်းတွင်လှိုက်စားနေတဲ့အဂရိလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်မယ်။ပြုပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေကိုကြက်မှတ်မယ်လို့သမရတေကပြည်ထောင်စုလွှတ်တော်ဂရုသစ္စာပြုပွဲအခမ်းအနားမှာဂရုပေးပြောသွားပါတယ်။ဒီအပေါ်မှာဥပဒေပညာရှင်တွေနဲ့ရှင်တွေကကြိုဆိုလိုက်ပြီးသမရအနေနဲ့အပြောနဲ့အလုပ်ညီတဲ့ရင်းရိုင်နေတဲ့တရားရေးမန်တန်ကိုတက်မှတ်အောင်လက်တွေ့ကြကြအကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့မျှော်လင့်ကြပါတယ်။မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါ
ဒီကနေ့မတ်လ30ရက်နေ့တောက်ကြနေ့နေပြည်တော်ကပြည်တော်စုလွှတ်တော်မှကျင်းပတဲ့ဂရီးသစ္စာပြုအခမ်းအနားပွဲမှာတော့ရွေးချယ်တင်မြှောက်ခံသမ္မတသစ်ဦးဝင်းမြင့်နိုင်ငံကိုပြောခဲ့တဲ့မိန့်ခွန်းနဲ့မှာရင်းရည်နေတဲ့တရားစီရင်ရေးကိုတက်မှတ်ဖို့နိုင်ငံသူနိုင်ငံသားတွေရဲ့ဇာတိတမန်နိုင်ကိုခိုင်မာအောင်ကြိုးပမ်းမှုနဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးကိုအဓိကထားထည့်သွင်းပြောဆိုသွားတာဖြစ်ပါတယ
်။ရင်းရည်နေတဲ့တရားစီရင်ရေးကိုတက်မှတ်ရပါလိမ့်မယ်။အာဂရီလိုက်စားမှုကိုပုံမတိုက်ဖျက်ရပါလိမ့်မယ်။ကျွန်တော်တို့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအနှင်းထတဲ့အခွင့်အာဏာကိုတတ်နိုင်သမျှပိုင်းခြားကျင့်သုံးနေကြတဲ့မန္တန်ကြီး၃ရက်အကြာမှာအပြန်အလှန်လေးစားမှုအပြန်အလှန်နားလည်မှုအပြန်အလှန်ယုံကြည်မှုတွေနဲ့ပြည်သူတွေအကျိုးအတွက်ပူးပေါင်းဆောင်ရွက်သွားကြဖို့တိုက်တွန်းပြောကြလိုပါတယ်ကျွန်တော်တို့ပြည်သူတွေအတွက်ဝန်တုပ်ဝန်ပိုးဖြစ်စေတဲ့ကျိုးနီစနစ်တွေကျွန်တော်တို့လူအဖွဲ့အစည်းတွင်းလိုက်စားနေတဲ့အဂရိလိုက်စားမှုတွေကိုစနစ်တကျတိုက်ဖျက်သွားပြီးကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေရဲ့ဇာတိတမိုင်နံကိုခိုင်မာအောင်ကြိုးပမ်းဆောင်ရွက်သွားကြရမှာဖြစ်ပါတယ်
။တမရတဲ့ဦးဝင်းမြင့်ဟာရှေ့နေတူလဲဖြစ်တဲ့အတွက်လက်တွေ့ကြတဲ့ဆောင်ရွက်ချက်တွေလှုပ်ဆောင်မယ်လို့မျှော်လင့်ကြောင်းရန်ကုန်တိုင်းဒေသကြီးတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဖော်ဆောင်ရေးပေါင်းစပ်ညှိနှိုင်းရေးအဖွဲ့ဝင်တူဦးဖြစ်တဲ့ Notary Public တရားလွှတ်တော်ရှေ့နေဦးအောင်စိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်။ကျွန်တော်နိုင်ငံမှာအဓိကအရေးကြီးတာကဒေသပဲဖြစ်တဲ့ဒေသပိုင်းပေါ်စီတဲ့ချက်ချာနိုင်ငံတစ်ခုအောင်မြင်မှုကတရားဥပဒေစိုးမိုးရေးအဓိကအဲ့တော့တရားဥပဒေစိုးမိုးရေးကိုဆောင်ရွက်မယ်ဆိုရက်အဲ့တော့တည်ဆုတင်တယ်ညှော်လဲညှော်လိမ့်မယ်ပေါ့အားတက်တယ်ပေါ့နော်သူတကယ်ဆောင်ရွက်လိမ့်မယ်လို့လည်းယုံကြည်တယ်အားလုံးကလည်းဝိုင်းပြီးတော့တက်ညီလက်ညီနဲ့ကူညီကြဖို့လိုတယ်ပေါ့တရားဥပဒေစိုးမိုးရေးဆိုတာတကယ်တမ်းကျတော့အစိုးရတရားထက်လုံးဝလည်းမရဘူးဌာနဆိုင်ရာတွေလည်းလုံးဝမရဘူးဆွဲစည်းတွေလည်းလုံးဝမရဘူးအဓိကတယောက်ချင်းရစတယ်ပေါ့နော်အဲမိသားစုစုချင်းရစတရားဥပဒေစိုးမိုးရေးမိသားစုတွေအားလုံးစုပေါင်းလိုက်ဆိုအဲ့ဒီရက်ွယ်အဲ့ဒီမျိုးနဲ့အဲ့ဒီခေတ်ရင်အဲ့ဒီဒီနဲ့အဲ့ဒီနိုင်ငံဖြစ်မှာပေါ့မိမိရဆိုင်ဘူးကြည့်ပြီးတော့ပြည်သူကြီးကလည်းဆောင်ရွက်စေချင်တယ်အဲသမားတက်ကလည်းသူဆောင်ရွက်ပါမယ်ဆိုဂရိကူပြုတ်ထားတဲ့အတွက်ဆရာတို့ကဝန်တာပါတယ်လို့ပြောကြတယ
်တရားစီရင်ရေးတွေမှာအုတ်ချုပ်တဲ့အာဏာပိုင်တွေအဖွဲ့အစည်းတွေဘက်ကအမိန့်အာဏာသုံးပြီးမလျော်ဩဇာတွေနဲ့လွှမ်းမိုးဖို့လုပ်နေတာကိုလည်းထိထိရောက်ရောက်ဟန်တားဖို့လိုတယ်လို့လည်းတိုင်းရင်းဒေသကလူခွေချိုးပေါက်ခံရမှုတွေနိဒာမှုတွေကိုဥပဒေကြောင်းအရလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ကချင်ရှင်တွေတူဦးဖြစ်တဲ့ဦးခွန်တော်ကလည်းပြောဆိုလိုက်ပါတယ
်မန္တလေးတုံးရဖြစ်တဲ့တရားစီရင်ရေးကရင်းငယ်နေတော့ဒီပေါင်းမြောက်များဆိုရှိပြီပေါ့သူကဒီကိုယ်ပိုင်လည်းရှိနေဖြစ်တဲ့ခါကျတော့ဥပဒေလည်းသူကအဲသွားကျွမ်းတယ်နားလည်တယ်ဆိုတဲ့ခါကျအတေးဥစ္စာကိုကင်တွယ်လာမယ်ဆိုတဲ့အပေါ်မှာကျွန်တော်တို့ကအများကြီးဝမ်းမြောက်ဝမ်းသာကြိုးဆိုတာပေါ့ကိုယ်နေပြောမဆိုတိတိယောက်ယောက်လည်းကင်တွယ်စီခြင်းနဲ့ဗျဟိုအပြောပဲမဟုတ်ပဲနဲ့ပေါ့နော်အမှန်တကယ်တိတိယောက်ယောက်ရရှိရေးကိုလွတ်လွတ်လပ်လပ်ဥပဒေနဲ့အညီကင်တွယ်ပြီးတော့မှဖြည့်ရှင်းလာပြီးတော့မှအခုကတရားစီရင်ရေးမှာပါဝင်ပြီးဆောင်ရွက်နေတဲ့ရပြီဥပဒေရရှိပါညာပေါ့နော်သူတို့ကိုလည်းဥပဒေနဲ့မညီပဲနဲ့ဖြားတွေပြီးလာတဲ့ဥစ္စာတွေကိုဖြစ်ပေါ်လာရင်လေဒီတမရအနေနဲ့ပေါ့နော်ဖြည်းဖြည်းရောက်ရောက်ပေါ့နော်သူတို့ဒီတရားစီရင်မှာဆောင်ရွက်နေတဲ့လွတ်လပ်စွာဆောင်ရွက်နေတဲ့သူတွေကိုအကအကွယ်ပြီးဖို့လည်းလိုအပ်မယ်လို့ကျွန်တော်တို့ကတော့ဟိုယူဆတာပေါ့နော်လက်တွေ့လို့ဖို့ကတော့အခက်အခဲတော့အများကြီးတော့ရှိပါလိမ့်မယ်စိန်ခေါ်မှုတွေတော့အများကြီးရှိပါလိမ့်မယ်ဆိုတော့အာဂရိတရားဆိုတဲ့နေရာမှာအခုကျွန်တော်တို့တရားစီရင်အထက်မှာအဓိကဖြစ်နေတဲ့အာဂရိကဒီဘယာဂရိပေါ့ဘယာဂတိနဲ့တွားနေတဲ့အတွက်ကြောင့်မို့တရားစီရင်ရဲ့ရင်းရည်နေရတာပေါ့နော်အဲ့ဒါကြောင့်အဲ့ဘယာဂတိတွေကိုရှော့ချဖို့အတွက်သမရကိုယ်ပိုင်မမမမဒီတရားစီရင်နေတဲ့လူတွေမမပြုနေနဲ့ရပ်တည်ပြီးတော့မှအကာအကွယ်ပေးဖို့လိုတယ
်နိုင်ငံတွင်းတရားဥပဒေစိုးမိုးရေးတရားရေးစီရင်စနစ်ပုံမတိုးတက်လာရေးတွေအတွက်မြန်မာနိုင်ငံတော်ကဥပဒေပညာရှင်တွေရှေ့နေအသင်းတွေရှေ့နေကွန်ရက်တွေဘက်ကလည်းသမရအသည်ရဲ့ပြောဆိုချက်ပေါ်ကြိုးဆိုပြီးပူးပေါင်းပါဝင်ဆောင်ရွက်သွားကြဖို့အသင့်ဖြစ်တယ်လို့သမရအသည်ဘက်ကလည်းသူ့ရဲ့မိကွန်းထဲမှာပါတဲ့ဂရီကဝတ်ပြောဆိုချက်တွေကိုအပြောနဲ့အလုပ်လက်တွေကြတဲ့လုပ်ရက်တွေနဲ့သက်သေပြဖို့လိုတယ်လို့လည်းရှေ့နေတွေကပြောပါတယ်ရှင
်မဆုမပြောပြခဲ့တာပါရှင်အခုလိုတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တင်မြှောက်ရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ပန်းတိုင်၃ရက်ကိုဥတီလှုပ်ဆောင်မယ်လို့သမရဥဝင်းမြင့်ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားတာပါဒီပန်းတိုင်၃ရက်ဟာတစ်ခုနဲ့တစ်ခုအမိထက်သဟဲပြုနေတာကြောင့်အစိုးရအနေနဲ့လက်တွေ့အကောင့်ထဲပေါ်ဆောင်သွားနိုင်ဖို့သာလိုအပ်တဲ့အကြောင်းနိုင်ငံရေးနဲ့သတင်းမီဒီယာအဖွဲ့အစည်းတချို့ကထောက်ပြထားပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းတင်ပြထားပါတယ်ရှင
်ပြည်အောင်စုလွှတ်တော်မှာဒီကနေ့မနက်ပိုင်းကပြုလုပ်သွားတဲ့စံသစာကျင်းဆိုပွဲမှာသမရဥဝင်းမြင့်ပြောသွားတဲ့ဦးစားပေးရည်မှတ်ချက်ပန်းတိုင်၃ခုဟာကျန်းရှိရေး NLD ဆိုတာတတ်တမ်းအတွင်းခက်ခက်ခဲခဲပေါ်ဆောင်ရမယ့်အရာတွေဖြစ်နေပါတယ်အထူးသဖြင့်ပြည်တွင်းညီညွတ်ရေးကိုဖော်ဆောင်မှုအစဉ်စဉ်ဆောင်ရွက်တဲ့နေရာမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်။2015နိုဝင်ဘာ10ရက်ရွေးကောက်ပွဲအပြီး2ရက်အကြာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်ယူထားတဲ့ဒေါအောင်ဆန်းစုကြည်ကအမျိုးသားပြည်နယ်တင့်မြတ်ရေးသဘောထားကိုအခြေခံပြီးနိုင်ငံတော်သမ္မတပြည်အောင်စုလွှတ်တော်နာရီက တမရကဝေဦးစည်းကျုံနဲ့တွေ့ဆုံဖို့စာပေးဖို့တောင်းဆိုခဲ့ရအောင်ကြည့်မယ်ဆိုရင် NLD အစိုးရအနေနဲ့မြို့သားပြည်လဲတက်မြက်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုအားစိုက်ဆောင်ရွက်နေရဆိုတာထင်ရှားပါတယ်။အခုဦးဝင်းမြအစိုးရတောင်းယူမဲ့လက်ကျန်တက်တန်းအတွင်းမှာလည်းဒီကိစ္စကိုအဓိကဆောင်ရွက်သွားမယ်ဆိုတာထင်ရှားနေပါတယ်။လက်ရှိမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့ရည်နဲ့စစ်တပ်ကြားမှာတော့သဘောထားကွဲလွဲမှုရှိနေတဲ့အတွက်ငြိမ်းချမ်းရေးကိုအချိန်ယူဆောင်ရွက်ရမှာဖြစ်တယ်လို့အများစုကယူဆထားကြပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးရခိုင်အမျိုးသားကောင်စီ ANC ရဲ့ထွေထွေအတွင်းမှုလည်းဖြစ်ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောကသမရမင်ကွန်းနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြပါဗ
ျ။သူပြောဆိုချက်တွေကတော့အားရကြည်မကြီးကောင်းပါတယ်။ဒါပေမဲ့လက်တွေ့ပေါ့နော်လက်တွေ့ခေါ်ဆောင်တဲ့အခါမှာဒီ market ကိုပြင်မြင်အောင်သူလုပ်နိုင်လားပေါ့နော်အဲ့ဒါကိုတော့ကျွန်တော်စောင့်ကြည့်ရမှာဖြစ်ပါတယ်။အဲဒီမှာအဓိကအရေးကြီးဆုံးကတော့ဒီတိုင်းပြည်ကကျွန်တော်လူမျိုးပေါင်းစုံနဲ့ရှုခွဲတည်ထောက်ထားတဲ့တိုင်းပြည်ဖြစ်တယ်။အဲဒါကတော့ပြည်ထောင်စုထောင်စုမပေါ်ထွန်းပြီးကာလတလုံးဒီတိုင်းပြည်ကလည်းပြည်ရှိတိုင်းဆိုင်နေတဲ့ညီတဲ့ကိုရမှာမဟုတ်ဘူး။ဒီသမဏဦးဝင်းမြင့်လက်ထက်မှာတော့လက်ရှိငြိမ်းချမ်းရေးလုပ်ငန်းရှင်ကိုကျွန်တော်တို့ပုံမှန်လက်တွေ့ကြကြဆောင်ရွက်နိုင်ဖို့အတွက်ဆိုလို့ရှိရင်အခုလက်ရှိတိုင်းရင်းသားနေနေတွေမှာဆွေးတက်မလို့အနေနဲ့အကြောင်းမျိုးပြပြီးတော့ထိုးစစ်ဆင်နေတဲ့ပြည်ချတွေကိုအမြန်ဆုံးရထားပြီးမှတနိုင်ငံလုံးပြည်ထောင်စုကိုပေါ်ဆောင်ဖို့လိုပါတယ်။
Federal Democracy ပြောင်းစုကိုတည်ဆောက်နိုင်မှုဆိုရင်အနှစ်သာရပြေးဝါးရဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲတွေကိုအမြန်ဆုံးဖော်ဆောင်ဖို့လိုအပ်တယ်လို့ဦးထွန်းစောကဆက်ပြောပါတယ်။
အဲ့ဒီလိုမျိုးအနှစ်သာရပြေးဝါးတဲ့အတိတ်ပဲရှိတဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲကနေတစ်ဆင့်ပဲကျွန်တော်တို့တိုင်းပြည်ရဲ့နော်အခြေခံနိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်။အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုနော်ကြည်ကြည်ပြည့်ပြည့်နဲ့ဒီဖော်ဆောင်နိုင်ဖို့လိုမယ်လို့ကျွန်တော်တို့မြင်တယ်။ကြောင်းမျိုးပြရပြီးတော့မှပေါ့လေဒီရှမ်းမှာတမျိုးရခိုင်မှာတမျိုးမုံမှာတမျိုးကန့်သက်နေတာတွေကတော့မလုံသိမှုလို့ကျွန်တော်တို့မြင်တယ
်။သမရရဲ့မိန်ကောမှာသတင်းမီဒီယာရဲ့အခန်းကဏ္ဍကိုအလေးအနက်ထားကြဖို့ပြောသွားတာကိုလည်းတွေ့ရပါတယ်။မြန်မာသတင်းပညာသိပ္ပံရဲ့သင်တန်းမှုတူဦးဖြစ်တဲ့ဦးစောထိုက်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။အဲ့တော့အလေးထားမယ်ဆိုတာကတအားကြီးရေပုံရဆင်နေတာလုတ်သေးမလဲဘယ်လိုမျိုးလူဝါရတွေပြောင်းလဲမလဲဆိုတော့မသိတာသေးဘူးဒီလိုမျိုးရင်းနေဒါပေမဲ့အကောင့်ဘက်တော့ညော်နေပါတယ်လက်ရှိတော့တိုးတက်မှုတွေရှိလာနိုင်စရာရှိတယ်ဆိုတော့မြင်ပါတယ်တတင်းကြီးတွေလွတ်လပ်ခွင့်ရဘယ်လိုနေလဲဆိုတဲ့အခါကျလို့ရှိရင်ဒီတတင်းသမားတွေကဒီကအစိုးရကိုယ်တိုင်ကတရားစွဲမှုတွေကိုလူလဲ့ပြီးခံရတယ်ပေါ့နော်အဲ့တော့2010ရှေ့ပိုင်းပေါ့နော်ဒီဒီမိုကရေစီမဖြစ်ခင်စစ်အစိုးရကာလနဲ့ရှင်ရင်တော့နည်းနည်းလေးတာတယ်လို့ရှိပေမဲ့တိုးတက်တဲ့မလောက်တော့လုံးဝတိုးတက်လာခြင်းမရှိသေးဘူးပေါ့နော်အဲ့တော့ညီပါတယ်တည်င်းလေးလက်ကွင့်ချင်နေရတော့မကောင်းသေးဘူ
းအာဂတိလိုက်စားမှုတက်ဖြတ်ရေးအပါဝင်မွေးစည်းဝါးကိစ္စတွေကိုနှိမ်နင်းဆောင်ရွက်တဲ့နေရာမှာလည်းအစိုးရအဆက်ဆက်မှာအားနည်းချက်တွေရှိနေပါတယ်သတင်းစာဆရာတဦးဖြစ်တဲ့ကိုတီဟာသွေးကသူ့ရဲ့အမြင်ကိုအခုလိုသုံးသပ်ပြပါဗျာ
။ကျွန်တော်အမြင်ပြောရရင်တော့ပြီးခဲ့တဲ့တာမရာပေါ့နော်။ဟိုဥဒင်းကျော်လက်ထက်မှာဒီကိစ္စတွေမကြိုက်တွင်နိုင်မှုဆိုတာကအရသားတွေနေတဲ့ဒီလိုမျိုးလုံခြုံရေးကိစ္စတွေနောက်တောက်ပြေကိစ္စတွေကိုမကျွမ်းကျင်မနိုင်နေတာနဲ့ဟိုကျွန်တော်တို့ဒီလိုစီမံကိန်းတွေချပြီးတော့ပေါ့နော်အကောင့်တွေပေါ်ဖို့နောက်တစ်ခါဟိုတကယ်ထိရောက်ပေါ့ရနိုင်တဲ့ရန်ရရတစ်ခုပြောင်းပြီးတဲ့ဝန်ကြီးဌာနကို transform ပြည်ရင်တောင်းလဲမှုမလုပ်နိုင်တဲ့ပြဿနာပဲ။အတော့ဥဝိမလက်ထက်မှာဒီတဲ့ဝန်ကြီးဌာနကိုဒီလိုကိစ္စမျိုးတွေတိတိကျကျကြိုက်တွင်နိုင်အောင်နောက်တစ်ခါဒီမဟာဗျူဟာတကြပါတော့တကယ်ကိုပပြောင်းအောင်ကြိုက်တွင်နိုင်အောင်မဟာဗျူဟာစီမံချက်ရေးဆွဲပြီးလုပ်နိုင်မှာဖြစ်ပါမယ
်။သမရဦးဝင်းမြင့်ရဲ့မိန်ခွန်းအဆုံးမှာတော့သူ့အနေနဲ့ပြည်သူတွေမြင်ကျင်တွေ့ကျင်တဲ့အပြောင်းလဲတွေကိုမျက်ဝါးထင်ထင်တွေ့မြင်နိုင်အောင်ပြည်သူတွေနဲ့အတူမမိတ်မတုံစူးစမ်းဆောင်ရွက်သွားမယ်လို့ကတိပြုသွားပါတယ
်။သမရရှင်များရှင်အနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာဘုရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်တော်စုလွှတ်တော်အစည်းအဝေးကနေမဲခလောသမရအဖြစ်နဲ့ရွေးချယ်တင်မြှောက်လိုက်ပါပြီ။သမရသည့်ဦးဝင်းမြင့်ကသူကိုယ်စွမ်းရှိသည့်၍ပြည်သူ့တာဝန်တွေကိုကျေပျော်စွာထမ်းဆောင်သွားပါမယ်လို့သမရသည့်ဖြစ်ဖြစ်ချင်းမှာပဲပြည်သူတွေကိုပြောဆိုထားပါတယ်။ VOA သောတာရှင်တွေကရောသမရသည့်ဦးဝင်းမြင့်အနေနဲ့တမ်းပြည်ကိုဘယ်လိုဥษาမှုတွေပေးနိုင်ဖို့မျှော်လင့်ထားပါလဲ။အရင်သမရဦးထင်ကျော်လက်ထက်မှာသမရဟာရုပ်သေးတရုပ်လိုလုတ်ပိုက်ခွင့်ဘာမှမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိခဲ့တယ်လို့အခုသမရသိကရောဘလောက်ထိလုတ်ပိုက်ခွင့်တွေရှိလိမ့်မယ်လို့ထင်မြင်ယူဆမိပါတယ်။အရင်သမရတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြပါသလား။စပီဒီကတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်ပြီးတော့နံပါတ်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တရိုက်ထုတ်လွှင့်ချိန်မှာမပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ပြည်ရဲ့တောက်တာနေညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလေရှင်။ American Center အဟောင်းကိုနေရာပြောင်းရွှေ့ပြီး Center တစ်ကိုအရင် Center အဟောင်းတဲ့ပုံမှုကောင်းမွန်အောင်တည်ဆောက်ခဲ့ပြီးမကြခင်ဖွင့်လှစ်ပါတော့မယ်။အခုအစ်စ်ဖွင့်လှစ်မယ်။မြန်မာနိုင်ငံက American Center အစ်စ်ဟာကမ္ဘာတစ်ဝှမ်းလုံးမှာရှိတဲ့တခြား Center တွေနဲ့ကြီးတဲ့ Center တစ်ခုဖြစ်ပါတယ်။ဒီအကြောင်း VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကပြောပြပေးပါမယ်ရှင်။
မကြခင်မှာဖွင့်လှစ်တော့မှာဖြစ်တဲ့ American Center တစ်ကိုဒီကနေ့မတ်လ30ရက်မှာ3မီလီယာရင်းနဲ့ပထမဆုံးမိတ်ဆက်ပေးခဲ့ပါတယ်။တကုံမြို့နယ်တော်ဝင်လမ်းမှာဖွင့်လှစ်ထားတဲ့ Center အဟောင်းကနေတက္ကသိုလ်ရိပ်သာလမ်းနဲ့အင်အားလမ်းတောက်ကိုပြောင်းလဲဖွင့်လှစ်လိုက်တာဖြစ်ပါတယ်။အရင် Center ဟောင်းကမြေနေရာ၅ရက်ဖွင့်လှစ်နေရတာဖြစ်ပြီးအခု Center တစ်က American ဆိုးရပိုင်နဲ့မြေနေရာမှာပြောင်းရွှေ့ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ Center တစ်ကိုပုံမှန်ကောင်းမွန်အောင်တည်ဆောက်ထားပြီး Digital နည်းပညာတွေအသုံးပြုပြီးလေ့လာတင်လို့ရအောင်ပြုထားတယ်လို့ Center တာဝန်ခံကိုကျော်ခိုင်ကပြောပါတယ်။
ကျွန်တော်တို့ဟိုမှာတော့ traditional ပေါ့နော် traditional library ပုံစံမျိုးနောက်ဒီပုံစံ traditional classroom ပုံစံမျိုးတွေပဲကျွန်တော်တို့တောက်ဆောင်သွားကြတာပေါ့နော်အဲ့ဒါကျွန်တော်တို့ကဘာကွာလဲဆိုတော့အဓိကတော့ဟိုအရင် American Center အဟောင်းကလည်းကဘာကြီးကိုဒီလူငယ်တွေဗမာပြည်သူတွေအတွက်ပေါ့နော်ဗမာလူငယ်တွေအတွက်ဒီကဘာကြီးကိုထွက်ကြည့်ခဲ့တဲ့ထွက်ကြည့်လို့ရတယ်ပြည်နယ်ပေါ့တခုဖြစ်ခဲ့တယ်ပေါ့နော်အဲ့ဒီလိုပဲဒီအခု American Center တည်ကြကြတော့ဒီထက်ပုံပြီးကောင်းမွန်တယ်ပုံပြီးတော့ကျယ်ဝန်းတဲ့ဒီနေ့စကားပေါ့တခုပေါ့နော်လူငယ်တွေအတွက်အဲ့လိုမျိုးကျွန်တော်ဖွင့်ပြလိုက်တာပေါ့နောက်တစ်ခုကစာသင်နဲ့နည်းပြနည်းစနစ်ပိုင်းမှာလည်းကြည့်တယ်မယ်ဒီကျွန်တော်တို့ဒီ DOC ရှိရပါတော့ဒါရိုက်တာကိုဇက်စတူကနေပြီးတော့နောက်တော့ဒီ classroom တွေထဲမှာအရင်ကကျွန်တော် wifi နဲ့ပြနေအခုနောက်ပိုင်းကျတော့ smart phone နဲ့ကဘာကြီးကိုတိုက်ချက်တိုက်ရိုက်လို့စာသင်လို့ရဆိုလဲတဘောကဒီ smart phone ပေါ်မှာပဲအကုန်လုံး internet ဒီကျောင်းသားတွေတို့လိုဆိုရင်လိုသလိုတန်းပြီးတော့လုပ်ပြီးလို့ရတယ်
အခုတင်ဖွင့်လိုက်တော့မှာဖြစ်တဲ့ American Center တစ်ဟာကမ္ဘာတစ်ဝှမ်းလုံးကတခြားနိုင်ငံတွေမှာရှိရဲ့ Center တွေထက်ကြီးရဲ့ Center တစ်ခုလည်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ Democracy ရေးပြုပြင်ပြောင်းလဲရေးတွေအတွက်အခုလိုကြီးမားတဲ့ Center ဖြစ်အောင်ရင်းနှီးမြှုပ်နှံတာဖြစ်တယ်လို့ကိုကျော်ခိုင်ကစပြောပါတယ
်။ဒီ American Center အတကြီးကကျွန်တော်ဒီ American ဆိုးရရဲ့နော်တခြားနိုင်ငံတွေမှာတော့မဲမတူဘဲနဲ့ဒီ American Center ရန်ကုန်ကိုဒီဘက်ကပမာဏအများဆုံးရင်းနှီးမြှုပ်နှံပြီးတော့ဒီမြန်မာပြည်သူလူထုတွေဖွင့်ပေးထားတာပေါ့နော်။ဒီမြန်မာပြည်ရဲ့ကျွန်တော်တို့ဒီဟိုပြုပြင်ပြောင်းလဲရေးဒါမှမဟုတ်လေဒီဒီမိုကရေစီပြောင်းလဲတစ်လျှောက်လုံးမှာ American Center တောင်းတနေရနေပြီးတော့အရေးပါတဲ့အနေဒါကနေပြီးတော့ပါဝင်ခဲ့တယ်။အဲ့ဒီအတွက် American Center ကလည်းဟိုတခြားနိုင်ငံတွေနဲ့မတူဘဲနဲ့ဒီပမာဏနိုင်ငံက American Center ကို American ဟို American ဆိုအနေနဲ့ပို့ပြီးတော့ဒီ focus လုပ်ပြီးတော့ပမာပြည်သူတွေအတွက်အဓိကအဖြစ်တော့ကျွန်တော် peace prosperity democracy human right ဒီလေးခုကိုကျွန်တော်တင်လိုက်တော့ထောက်ပံ့ပေးသွားတဲ့ပုံပ
ါ American Center မှာတင်းတင်းတက်နေတဲ့ကိုနီကီကတော့ Center အစ်ပြောင်းလဲဖွင့်လှစ်မဲ့အပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
အဲအရင် AC နဲ့အခု AC နဲ့ဘယ်လိုကွာခြားလဲဆိုရင်တော့အရင်တော့ဆိုရင်ကျွန်တော်တို့လိုမျိုးဒီအတန်းတက်ပြီးွားကျွန်တော်တို့တခုစားချင်း AC မှာဝယ်ဖို့နေရာအသိအစမပြေဘူး။ဟုတ်ဒီမှာကျတော့ကျွန်တော်တို့ဒီမှာစားတဲ့ရှိအောက်ဆင်လိုက်ပြီးဒီမှာဝယ်စားလို့ရတယ်ဟုတ်အဲ့ဒါတည်းတခုအချင်းပြေတယ်။ပြီးတော့ဟို library ကအရင်ထက်ဆိုင်ပို့ပြီးတော့ကျယ်သွားတယ်။ပြီးတော့ကျွန်တော်တို့သုံးတဲ့ဟိုနည်းပညာရေးအစတော့စာအုပ်စာတွေပို့ဆောင်နေလာပေါ့ဟုတ်အတန်းနေမှာဆိုရင်လည်းအအရင်ထက်အတန်းနေအခန်းနေပုံရလာတယ်ပြီးတော့အတန်းထဲမှာတုံးတဲ့ပစ္စည်းတွေအတဲအရင်အထက်ပို့ဆောင်လာတယ်ပေါ့အဲ့အတွက်ကျွန်တော်စာတင်ရလည်းအရင်အဆင်ပြေပါတယ်ဟုတ
်စာကြည့်လိုက်မှာဆိုလေးလာဖတ်ကြည့်စရာစောင်ပေါင်း12,000ကျော်ရှိပြီးကွန်ပျူတာလက်တွေကန်အင်္ဂလိပ်စာတင်တန်းတွေပြင်ဟောပြောခန်းမတွေပါပါဝင်ဖွဲ့စည်းထားတယ်လို့ပညာရေးဆိုင်ရာအခမဲ့တိုင်ပင်ဆွေးနွေးတဲ့ဝန်ဆောင်မှုတွေကိုလည်းပြုလုပ်ပြီးလည်းရှိပါတယ်ဒါအပြင်စင်တာတက်မှာလာရောက်လည်လာသူတွေစားတောက်လို့ရအောင်ကန်တင်းဖွင့်လှစ်ပေးထားပြီးအသင်းဝင်ကဗျာများကိုအရင်ကလိုစောင့်ဆိုင်းကြရမလို့ပဲနေချင်းပြီးဆောင်ရွက်ပေးနေပါတယ်။စင်တာကတော့တနင်္လာနေ့ကနေစနေနေ့ထိမနက်9နာရီကနေညနေ4နာရီထိပုံမှန်ဖွင့်လှစ်ထားမှလည်းဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်ပြောပြသွားတာပါရှင်။ VOA American အတန်းရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုဆက်ပြီးတော့နားဆင်နိုင်ပါတယ်။လိုင်းဒိုမီတာ1925နဲ့32တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2018ခုနှစ်မလ30ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11883ညနဲ့လိုင်းဒိုမီတာ32 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်အခုည10နာရီထိထုတ်လွှင့်တော့ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနေရာမရှိတဲ့အာကာသနဲ့တစ်ပင်ဆိုင်ဖို့စမ်းသပ်နေတဲ့အကြောင်း
အကားသားဆိုင်ပြည့်ရဲ့နောက်အဓိကသူတည်တနာရဲ့ရလကတော့အက်သလင်းလို့ခေါ်ပါတယ်။ဘာလဲဆိုလို့ရှိရင်ငပြောသည့်အရမ်းမဲ့လာတဲ့အဲ့သူအက်သလင်းဓာတ်ငွေကိုထုတ်လိုက်တာဖြစ်တယ်။အတီးခံနေမြန်ပုတ်တာဒါပြဿနာတစ်မျိုးပဲပေါ့။အဲ့တော့ဒီအက်သလင်းဓာတ်ငွေအပင်ဒီကိုမရောက်အောင်ဘာလုပ်မလဲ။
သိပ္ပံပညာရှင်ဒေါက်တာပရိသာတင်ရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။ဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးအမျိုးသမီးကန္တာကိုနားဆင်ကြရပါမယ်ရှင်။မလ29ရက်နေ့ကနေပြည်တော်မှာကျင်းပတဲ့83ကြိမ်မြောက်တက်မတော်နေ့စည်းရေးပြအခမ်းအနားမှာမြန်မာအမျိုးသမီးစစ်မှုထမ်းတွေပါဝင်တဲ့ထူးခြားမှုကိုတွေ့ခဲ့ရပါတယ်။နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးမှာအမျိုးသမီးတွေအခုလိုပါဝင်နိုင်ကြဖို့ဘယ်လိုကြိုးစားတင်ကြပါသလဲ။နိုင်ငံအကျိုးအတွက်ဘယ်လိုအခမ်းကဏ္ဍတွေမှာပါဝင်တင်ကြသလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကစူးစီးတင်ပြထားပါတယ်ရှင
်။Cause it only serves to make me more determined to achieve my final goal.
အခုဝင်ရောက်လာတဲ့ MI7 တေပို့ဆောင်ရေးရဲ့နှစည်းပေါ်မှာဆိုရင်အထူးတာဝန်တက်ဖွဲ့မျိုးသမီးတက်ခွဲမှတက်ခွဲမှုဗိုလ်ကြီးယူဆန်ဦးစီးတဲ့တက်စုနှစ်စုကိုတင်ဆောင်လာတာဖြစ်ပြီးတော့အဲ့ဒီအဖွဲ့များဟာအမြင့် 15 မီတာမှာရပ်တန့်ထားတဲ့ရဟရင်ပေါ်ကနေ Rebelling ကျိုးဖြစ်ဆင်းသက်လာပြီးစေးပြကွင်းတွင်မှာဖြန့်ကွဲနေရယူနေတာပဲဖြစ်ပါတယ်ခင်ဗျာ
အဲ့ဒါကတော့မလ29ရက်နေ့နေပြီးတော့မှ83ချီမြောက်တံပရောနေ့စေးပြခန်းနာရဲ့စိတ်တိုင်းဖြစ်ဒီနေ့မှာထူးထူးခြားခြားအမျိုးသမီးတက်ခွဲမှုဗိုလ်ကြီးယူယူဆန်ဦးဆောင်တဲ့တပ်စုနှစ်စုကရဟရင်ဘော်ကနေစေးပြကွင်းထဲကိုဆင်းသက်တဲ့မြင်ကွင်းကိုအဲ့ဒီနေ့က live ဓာတ်ရိုက်ထုတ်လွှင့်ရမှာအခမ်းအနားအစီရင်ခံခဲ့သူကအခုလိုရှင်းပြခဲ့တာပါဒါအပြင်ဒီနှစ်ထူးခြားချက်နောက်တစ်ခုကတော့တံပရောကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုချီတက်အလေးပြုတဲ့တက်ခွဲတွေမှာအမျိုးသမီးဗိုလ်မှုတချို့ပါဝင်ကြီးနေဖြစ်ပါလေ
။ဟုတ်ဆိုရင်တော့ဗိုလ်မှုတသက်ခိုင်ဦးဆောင်တဲ့အောင်စရာစစ်ကြောင်းအလံတော်ဖွဲ့ဟာတံပရောကာကွယ်ဦးစီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ထွက်ခွာနေတာဖြစ်ပါလေ။အခုဆိုရင်တော့စစ်ကြောမူခရင်တိုင်းရင်သာဗိုလ်မှူးကြီးမျိုးစုံဝင်းဟာတက်ခွဲမှုဗိုလ်မှူးချောစုရွှေဦးဆောင်တဲ့အောင်ကြီးရစစ်ကြောကွန်ပျူတာခွဲကာကွယ်ရေးဦးစီးချုပ်ယုံကြည်မျိုးသမီးကိုစားပြုစေးပြတက်ခွဲနဲ့အတူတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ထွက်ခွာနေတာပဲဖြစ်ပါတယ်ခင်ဗျာအခုဆိုရင်တော့အောင်ကြီးအစ်စ်ကြောင့်တည်ရင်မူဒရုပမာတိုင်းရင်သာဒုတိယဗိုလ်မှူးကြီးအောင်ကျော်လင်းဟာတက်ခွဲမှုဗိုလ်မှူးမိုးမိုးအောင်ဦးဆောင်တဲ့ကာကွယ်ရေးဦးစီးချုပ်ယုံကြည်မျိုးသမီးကိုစားပြုစေးပြတက်ခွဲတင့်တဲ့အတူတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ထွက်ခွာနေတာပဲဖြစ်ပါတယ်ခင်ဗျာ
အလားတူပဲမြဝတီတိုင်းရင်မှလည်းအမျိုးသမီးတက်ခွဲမှုကဦးဆောင်ခဲ့တာဖြစ်ပါလေ
အခုဆိုရင်တော့မြဝတီစစ်ကြောင့်တည်ရင်မူဒုတိယရဲမှူးကြီးလိုင်မင်းထွန်းဟာတက်ခွဲမှုရဲမှူးခင်မာဦးဦးဆောင်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့မျိုးသမီးကိုစားပြုစေးပြတက်ခွဲတင့်တဲ့သူတပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုအလေးပြုပြီးတော့ပြန်လည်ထွက်ခွာနေတာပဲဖြစ်ပါလေခင်ဗျာ။အဲဒီတက်ခွဲရဲ့နောက်မှာဆက်လက
်ဒါအပြင်အစီအစီကြီးညာခဲ့သူကခဏိမြန်မာနိုင်ငံရဲ့ကာကွယ်ကဏ္ဍမှာအမျိုးသားတွေကသာမကအမျိုးသမီးတွေကိုပါပါဝင်ခွင့်ပြုနေပြီဖြစ်ကြောင်းပြောကြားခဲ့ပါလေ
။စေးပြခွင့်အတွင်းမှာယောက်ျားသားများနဲ့ရင်ပေါင်တမ်းပြီးစေးပြနေရာယူထားတယ်။ ထူတာဝန်တပ်ဖွဲ့အမျိုးသမီးကိုစားပြုဆေးပြတက်ခွဲကာကွယ်ရေးဦးစီးချုပ်ယုံကြည်အမျိုးသမီးကိုစားပြုဆေးပြတက်ခွဲနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အမျိုးသမီးကိုစားပြုဆေးပြတက်ခွဲတို့ကိုတွေ့ရတာဟာဖြင့်မြန်မာတပ်မတော်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်များကိုထမ်းဆောင်ရမှာအမျိုးသားများကိုသာမကအမျိုးသမီးများကိုပါနိုင်ငံတော်ကာကွယ်ရေးအင်အားစုဖြင့်အောင်မြင်စွာဖွဲ့စည်းလေ့ကျင့်ပေးနိုင်ခဲ့ကြောင်းမှတ်ကြောက်တင်နိုင်ခဲ့တာကိုတွေ့ရမှာဖြစ်ပါတယ်
မြန်မာတပ်မတော်မှာအမျိုးသမီးတွေပါဝင်ခွင့်ရခဲ့တဲ့အခန်းကဏ္ဍကဘယ်လိုရှိပါသလဲမြန်မာစစ်တပ်မှာအမျိုးသမီးအရာရှိတွေဖြစ်ပထမဦးဆုံးပါဝင်ခွင့်ရခဲ့တာကတော့1954ခုနှစ်ကဖြစ်ပြီး1960ခုနှစ်မှာတော့ဆရာဝန်သူနာပြုရုံးလုပ်ငန်းတွေကလွဲလို့အမျိုးသမီးတွေကိုစစ်တပ်မှာစုဆောင်ခြင်းကိုရပ်တန့်ခဲ့တယ်လို့သမိုင်းသူတွေတချို့လို့ထောက်ပြခဲ့ကြတာရှိပါတယ်တခါ2013အောက်တိုဘာလမှာတော့စီပညာနဲ့မပတ်သက်ပဲအမျိုးသမီးတွေကိုမြန်မာစစ်တပ်မှာရှောက်ထားဖို့နိုင်ငံပိုင်မြန်မာအလင်းသတင်းစာမှာကြီးညာခဲ့ရမှာတော့အရက်အနည်းဆုံး5ပေ3လက်မှကိုအလေးချိန်ပေါင်130ထက်မကျော်ရအသက်25ကနေ30ရှိဖို့လိုပြီးအင်းတောင်မရှိသူဖြစ်ရမယ်လို့ဖော်ပြထားတဲ့အပြင်ဗိုလ်တင်တန်းအောင်မြင်ရင်ဒုဗိုလ်အဆင့်ပေးမှာဖြစ်တယ်လို့လည်းကြော်ညာမှာဖော်ပြထားပါတယ်ရန်ကုန်တိုင်းမော်ဘီတပ်နယ်ဗိုလ်တင်တန်းကျောင်းကနေပထမဦးဆုံးအမျိုးသမီးစစ်ဗိုလ်တွေ2014ဩဂုတ်လကတင်တန်းဆင်းခဲ့တာဖြစ်ပါတယ်။စီးပညာပိုင်းကနေတတ်သေးဝင်ခွင့်ရခဲ့တဲ့မြန်မာအမျိုးသမီးဒုတိယဘူမူကြီးမိုးမိုးမြင့်နဲ့ဒုတိယဘူမူကြီးစန်းတီတာခင်တို့ဟာလွှတ်တော်မှာပါဝင်တဲ့တမတ်သားရှိတဲ့တမ်ဘရော်ကိုယ်စားလှယ်တွေအဖြစ်2014ဇန်နဝါရီလမှစတင်တာဝန်ထမ်းဆောင်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့လူဦးရေ56တန်းကျော်နဲ့စစ်တပ်ရဲ့အင်အားဟာ9,600ရှိတယ်လို့ Global Fire Power 2019အညွှန်းကိန်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့လူဦးရေတစ်ဝက်ကျော်ရှိတဲ့အမျိုးသမီးတွေရဲ့ခန်းကဏ္ဍကမြန်မာစစ်တပ်မှာဘယ်လိုရှိပါသလဲဆိုတာကိုအမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိ Hawaii ခြေဆိုင် Asia Pacific Center for Security Studies လုံခြုံရေးဘာသာရပ်ဆိုင်ရာ Asia Pacific ဌာနမှာ28နှစ်တာတာဝန်ထမ်းဆောင်နေသူဖြစ်ပြီးမြန်မာနိုင်ငံကိုလည်းမကြာခဏလာရောက်ခါစစ်ဘက်နဲ့ရပ်ဘက်ဆက်ဆံရေးကောင်းမွန်စေဖို့ဆောင်ရွက်ပေးနေသူအရန်ကာကွယ်တပ်ကဒုတိယဗိုလ်မှူးကြီးပမောက္ခဒေါက်တာမီမီဝင်းဘတ်ကိုမေးချီခဲ့ပါတယ
်အခုကြာတော့မြန်မာစစ်တပ်မှာပေါ့နော်အခုမှသူတို့စပြီးတော့ Women OTS အမျိုးသမီးနဲ့ပတ်သက်တဲ့ Officer Training အမျိုးသမီးအစ်စ်အရာရှိတွေသူတို့စပြီးတော့ Training လုပ်တယ်အဲ့ရိုင်းကောင်းပါတယ်ဒါပေမဲ့တတိယဥစ္စာနောက်ထပ်အနည်းဆုံး10နှစ်လောက်တော့ကြာအောင်ပါပေါ့နော်သူတို့တတိယဥစ္စာကနေပြီးတော့ Promotion ရဖို့စောက်ပြီးတော့ Decision Maker Level အထိကိုသွားဖို့အတွက်နည်းနည်းတော့ကြာအောင်ပါပေါ့နော်ဒါပေမဲ့အမျိုးသမီးရကျမတို့ကအမှန်မှကျမပြောသလိုပဲဒီလုံခြုံရေးကဏ္ဍမှာကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအများကြီးရဲ့ပတ်ဝန်းကျင် Environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့ပြဿနာတွေအခက်အခဲတွေရှိတယ်ဆိုတော့ဒီ solution လုပ်တဲ့အခါမှာဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှိရင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလုပ်တယ်လို့မျိုးဖြစ်နေတယ
်
ဆိုတော့အဲ့လိုလုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးနဲ့မသိနိုင်ဘူးပေါ့ဆိုတော့ကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရင်ရေးကြည့်ပါကျွန်မတို့မှာအခုကကျတော့ကျွန်မတို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့မဆိုင်ဘူးကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျမတို့အမျိုးသမီးတွေက human ပဲလေလူပဲလေအဲ့ဒါတွေကိုကျမသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်လို့ဆိုမဆိုင်တဲ့နေရာမရှိဘူ
းအဲ့ကကျတော့ဒီအမျိုးသမီးတွေပါဝင်မဲ့အခန်းကဏ္ဍကိုမြေတောင်မြှောက်ပေးဖို့ကအများကြီးပဲအရေးကြီးတယ်လို့ကျမထင်ပါတယ်အဲ့တော့အခုလက်ရှိအနေအထားမှာဘယ်လိုအကြံပေးချင်ပါလဲ
အဲ့ဒီစတာကကျမတို့အိမ်ကနေစတယ်မိသားစုကနေစတယ်အမေတွေအဖေတွေကသမီးနဲ့သားကိုပြောတဲ့အခါမှာသမီးကသားလိုမျိုးပဲလုပ်နိုင်တဲ့ဥစ္စာကိုသူတို့ပြောပေးရတယ်။နောက်ပါ education system ဟိုနေ့ကျောင်းသွားတဲ့အခါကျတော့ဆရာဆရာမတွေကသူတို့အားလုံးလုပ်နိုင်တယ်ဆိုတဲ့နော်စဉ်းစားမှုကိုရောက်ရမယ်။ဟိုနေ့အလုပ်လုပ်တာလို့ရှင်လည်းအလုပ်နေရာတွေမှာလည်းမျိုးသမီးနဲ့အမျိုးသားမျက်မျက်တရဖြစ်နိုင်အောင်လုပ်ပေးရမယ်။လိုရလာတယ်အဲ့လိုမြင်းမြတ်တရအခွင့်အရေးတွေရှိလာလို့ရှိလို့ရှိရင်ကျမတို့ဒီအမျိုးသမီးတွေက decision maker level ရောက်လာတယ်အဲ့ဒီရောက်လာလို့ရှိရင်ကျမလူမျိုးတွေအတွက်အရန်ကောင်းတယ
်ဒီစစ်တပ်ထဲဝင်ပြီးတော့ပေါ့နော်ထမ်းဆောင်ခြင်းနဲ့အမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင
်ကျမတို့အရန်ကြိုးစားရတယ်ဘာလို့လဲဆိုတော့ကျမတို့ကဒီဥစ္စာ breaking the glass ceiling the barrier ပထမစတဲ့လူတွေဆိုတော့လေအရန်ကြိုးစားရတယ်သူများတဲ့ပို့တော်အောင်ပို့တတ်အောင်ပို့စီအောင် လုပ်ပြီးတော့ကြိုးစားရပါတယ်ဆိုတော့အဲ့ဒါကျွန်မပြောချင်တယ်အခုဝင်တဲ့ first generation ပေါ့နော်အမျိုးသမီးတွေဝင်တဲ့အချိန်မှာပို့ပြီးတော့ကြိုးစားဖို့ကျွန်မတိုက်တွန်းနေပါ
မြန်မာစစ်တပ်မှာအမျိုးသမီးတွေအနေနဲ့ရှေ့တန်းစစ်မြေနာမှာတိုက်ပွဲဝင်မဲ့အစားငြိမ်းချမ်းရေးဒုက္ခတွေအရေးလူအခွင့်အရေးနဲ့တဘာဝဘီးဒုက္ခကယ်ဆယ်ရေးစသဖြင့်တို့မှာပုံမူပါဝင်လှုပ်ဆောင်တင်ကြတဲ့အပြင်တမ်ဘရော့ရဲ့အခန်းကဏ္ဍဟာနိုင်ငံမှာဘယ်လိုရှိသင့်ပါလဲဆိုတဲ့ကချင်တိုင်းသားခေါင်းဆောင်တို့ရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပိုင်ရဲ့အမျိုးသမီးများကဏ္ဍကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်
။ကမ္ဘာတော်ဟာလူ့လရေးရကတဲ့ကနေအရေးကြီးတဲ့အခန်းကဏ္ဍမှာပါတယ်ဆိုတာကျွန်တော်အလုံးလက်ခံပါတယ်။အဲ့ဒီအခန်းကဏ္ဍမှာပါတင်ပါထိုက်ပါတယ်။ဒါပေမဲ့ဒီတမ္ဘာတော်အမိတမ္ဘာတော်အဖဆိုတာမရှိသင့်ပါဘူး။ပြည်သူသားနဲ့အမိပြည်သူသားနဲ့အဖဖြစ်သင့်ပါတယ်။တမ္ဘာတော်ရင်အားရှိမှအတိုင်းပြည်ရင်အားရှိမယ်ဆိုတာလည်းမရှိသင့်ပါဘူး။သူရင်အားရှိမှအတိုင်းပြည်ရင်အားရှိမှဖြစ်ပါတယ်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြနေညာပိုင်းမှာအစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးတော့တူတာဆုံးလင်အမေရိကန်တခွင်စီစဉ်ကိုထုတ်လွှင့်ပေးသွားပါမယ်။ဒီတစ်ပတ်မှာတော့တနက်ဝဲယူကန်ဆောင်ခွင့်ဥပဒေတွေတင်းတင်းကြပ်ကြပ်ပြဋ္ဌာန်းပေးဖို့အမေရိကန်အထက်တန်းကျောင်းသူကျောင်းသားတွေစန္ဒပြတောင်းဆိုနေကြတဲ့အကြောင်းကိုအောင်အောင်ကတင်ပြပေးထားပါလိမ့်ရှင်။
ငယ်ဖေဖော်ဝါရီ14ရက်နေ့ကဖလော်ရီဒါပြည်နယ်ဖာကလန်မြို့ Majority Stoneman Douglas အထက်တန်းကျောင်းမှာတနက်နေ့လာရောက်ပစ်ခတ်တာကြောင့်ကျောင်းသားကျောင်းသူအများစုအပါအဝင်လူပေါင်း18ဦးသေဆုံးခဲ့ပါတယ်။တနက်သမားဟာစီကံချိုးဖောက်မှုနဲ့အထက်တန်းကျောင်းကနေပြီးတော့ကျောင်းထုတ်ခံထားရတဲ့ကျောင်းသားဟောင်းတဦးဖြစ်ပြီးသူဟာ AR-15 ချေမိုးရေး rifle နဲ့ဝင်ရောက်ပစ်ခတ်တာကြောင့်ဒီလောက်များများသေဆုံးကုန်တာပါ။ဒီလိုသေဆုံးပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုမှာကျောင်းသားလူငယ်များပြားအပါအဝင်လူတော်များများကတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့ကြေကြေလန်လန်တောင်းဆိုလာကြပါတယ်။ဖလော်ရီဒါမှာတနက်ပစ်ခတ်မှုဖြစ်ပွားပြီးတလအကြာမတ်လ14ရက်နေ့မှာတော့အမေရိကန်ပြည်အောင်စုတဝမ်းကထက်တန်းကျောင်းသူကျောင်းသားတိန့်တဲ့ကြီးဟာစာသင်ခန်းတွေကထွက်ဆန္ဒပြခဲ့ကြပါတယ်။ဖာကလန်မျိုးကထက်တန်းကျောင်းသားတဦးဖြစ်သူအမီရိုပေါ်တီလိုကတော့ဒီဖြစ်ရမှာအဓိကတာဝန်ရှိတဲ့အစိုးရကိုမချေနှကြောင်းအခုလိုပြောပါတယ်။
We came here because the whole school came here to protest about like how all of this is wrong.
Florida PND ကြေကွဲဝယ်ဖြစ်ရတွေဘလို့ဖြစ်ခဲ့လဲ။စိုးရကိုဘလို့ဆန့်ကျင်မလဲ။နောက်ပြီးသူတို့ဟာကျွန်တော်တို့အတွက်ကာကွယ်ရက်တီပေးဖို့ပြက်ကွက်ခဲ့တာတွေအတွက်တကြောင်လုံးဒီမှာထွက်ပြီးဆန္ဒပြကြတာပါ
။ဖွဲ့စည်းပုံဥပဒေအရအမေရိကန်ပြည်ထောင်စုမှာလူတွေအနေနဲ့တနက်ပိုင်ဆိုင်ခွင့်ပေးရထားတာကိုအခွင့်ကောင်းယူပြီးအားနည်းသူတွေဘောပြစ်ခတ်တက်ဖြစ်တာဟာဆက်ဆုပ်ရင်ရှားပွဲဖြစ်တယ်လို့လဲကျောင်းသားတွေကပြောပါတယ်။ဒါအပြင်ကြီတရောင်ချင်းသာပြစ်ခတ်လို့ရတဲ့မောင်းပြန် rifle တနက်တွေမှာကြီအတွဲလိုက်ပြစ်လို့ရအောင်လုပ်ထားတဲ့ bump stock လို့ခေါ်တဲ့ကရိယာထပ်မံတက်စင်ပြီးပြစ်ခတ်တာကြောင့်လူများပြားတိုက်ဆုံမှုကိုလည်းအားလုံးကထောက်ပြနေကြပါတယ်။အမေရိကန်ပြည်အောင်စုမှာကြီအတွဲလိုက်ပြစ်ခတ်လို့ရတဲ့ဆက်တနက်တွေရောင်းချောက်ခွင့်ကိုဥပဒေနဲ့ပိတ်ပင်ထားပေမဲ့လည်း bump stock ကရိယာကိုအလွယ်တကူဝင်နေတာကြောင့်တက်ဆင်ပြီးတော့ပြစ်မယ်ဆိုရင်တော့စက်တနက်နဲ့မချာပြစ်ခတ်နိုင်တာပါတကယ်ကတော့စက်တနက်မျိုးစားတွေကိုကြီအတွဲလိုက်ပြစ်ခတ်လို့မရအောင်ပြင်ဆင်ပြီးရောင်းချောက်ခွင့်ပြုထားတာပါဥပဒေကိုလက်တလုံးကြားလှည့်ပြီးတော့အသုံးချနေတာကိုတားဆီးဖို့လိုအပ်ကြောင်းကျောင်းသူ Morgan Lightlar ကအခုလိုပြောပါတယ်
Now when people think of Parkland they are not only going to think of the 17 beautiful people that we lost they are going to think of the change
Parkland ကပြစ်ခတ်မှုနဲ့ပတ်သက်ပြီးလူတွေကစဉ်းစားတဲ့အခါမှာတိတ်ဆုံးသူ18ယောက်အကြောင်းနဲ့တင်ရပ်မထားတော့ပဲကလေးတွေအရွယ်ရောက်ပြီးသားတွေပဲဖြစ်ဖြစ်အာနာပိုင်တွေလွတ်တော်မတ်တွေပဲဖြစ်ဖြစ်အပြောင်းလဲတစ်ခုခုလုံးမှရမယ်လို့ကျမတို့အားလုံးပြောနေတာကိုစဉ်းစားမိကြပါလိမ့်မယ
်တနက်ကင်ဆောင်ခွင့်စီမင်းတင်ကြဖို့တောင်းဆိုနေကြပေမဲ့လေဖွဲ့စည်းပုံဥပဒေမှာတနက်ကင်ဆောင်ခွင့်ပေးအပ်ထားတာကြောင့်ဒီအခွင့်အရေးကိုမယုတ်သိမ့်တဲ့မှုဆိုပြီးတနက်ကင်ဆောင်ခွင့်လိုချင်ကြသူတွေကလည်းခုခံပြောဆိုကြပါတယ်အဲ့လိုတနက်ကင်ဆောင်လူတွေနဲ့စုဖွဲ့ထားတဲ့ American Rifle အသင်းကြီးကလည်းတနက်ကင်ဆောင်ခွင့်စီမင်းဥပဒေတွေမတင်းကျပ်ရေးအတွက်လွတ်တော်မတ်တွေကိုငွေလူတန်းကြတယ်ဆိုပြီးတော့ဆွဆွဲမှုတွေရှိနေပါတယ်။ကျောင်းသူဂျနီဖာချိုဗူကတော့လူငယ်ကျောင်းသားတွေကိုအကာအကွယ်ပေးဖို့လွတ်တော်မတ်တွေကိုတိုက်တွန်းပြောကြားပါတယ်
။ Like it doesn't matter how much money you get from the NRA because people are dying from this and we need
လူတွေတလောက်တေကုန်တာကြောင့် American Rifle အသင်းကြီးကနေအလူငွေဘလောက်ရရဒါဟာရေးမကြည့်ပါဘူး။တနက်ကင်ဆောင်ခွင့်ထိန်းချုပ်ဖို့ပဲလိုအပ်တာပါ။အ
အဲ့လိုမှမဟုတ်ရင်တော့တနက်တွေအလွယ်တကူဝယ်လို့ရပါလိမ့်မယ်ဆိုတော့လူတွေဟာစစ်ဖက်သုံးခြေမုံရေးရိုင်ဖယ်တွေဝယ်ကျောင်းတွေကိုသွားပြီးတော့အကုန်လုံးကိုပြစ်တက်ပါလိမ့်မယ်
မလ24ရက်နေ့တုန်းကလေအမေရိကန်ပြည်အောင်စုတဝန်းကမြို့ကြီးတွေမှာရောကမ္ဘာတဝန်းကမြို့တွေမှာပါတနက်နေ့အကြမ်းဖက်ပစ်ခတ်မှုတွေအဆုံးသတ်ရေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဝါရှင်တန်ဒီစီမှာဆိုရင်လေကျောင်းသူကျောင်းသားတွေအပါအဝင်တနက်ထိန်းချုပ်ရေးတင်းကျပ်တဲ့စည်းမျဉ်းတွေချမှတ်ပေးဖို့တောင်းဆိုမှုအပေါ်ထောက်ခံသူသတန်းနီးပါးဟာအမေရိကန်လွှတ်တော်ရှိမှဆန္ဒပြခဲ့ကြပါတယ်ဒီဆန္ဒပြပွဲကိုဖလော်ရီဒါပြည်နယ်ကတနက်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့ Majority Stoneman Douglas အထက်တန်းကျောင်းကကျောင်းသားကျောင်းသူတွေဥဆောင်စီစဉ်ခြင်းပါတာပါကဘာတဝမ်းအဲ့လိုအလားတူဆန္ဒပြပွဲမျိုး800လောက်အဲ့ဒီတရက်ထဲမှာပဲကျင်းပခဲ့ကြတယ်လို့ comment ထားပါတယ်မတ်လ14ရက်နေ့နဲ့24ရက်နေ့ဆန္ဒပြပွဲတွေမှာအသက်14နှစ်အရွယ်မတ်မေအိုးဝေဆိုမင်းလည်းပါဝင်ပါတယ်ကျောင်းဖွင့်ရဖြစ်တဲ့မတ်လ14ရက်နေ့ဆန္ဒပြပွဲတွေမှာစာသင်ခန်းညူကထွက်ဘာကြောင့်ဆန္ဒပြလဲဆိုတာကိုသူကအခုလို့ရှင်းပြပါတယ်
ဟုတ်ကဲ့သမီးတို့ကကျောင်းသားတွေနာပြီးတော့ဒီလိုရန်တနက်ကြီးကျောင်းမှာပြင်နေတာလေကျောင်းသားတွေကလေဆာမပွဲတွေပဲကိုဆုံးရင်ရမှာသူတို့ကဆုံးရင်နေရတယ်မိဘတွေပြန်တွေ့ရမလားသူတို့အိမ်ပြန်ရမလားဒီလိုတနက်ပြင်နေရအမေရိကမှာရန်ဆိုးနေတယ်တနက်ရဲ့လော်လော်လေးရနေရအဲ့ဒါကိုလေသမီးတို့ကဆန္ဒပြတာလေတနက်ပွဲလို့ရတဲ့လူတွေကိုလေသိချာစစ်ဆေးပြီးမှလေရောင်းခိုင်းကြတာပေါင်းပေါင်းလို့6လလောက်လေးသင်နာပြီးတော့mental health တို့အကုန်လုံးစိတ်ပိုင်းဆိုင်ရာတွေအကုန်စစ်ပြီးမှလာရအောင
်ဆိုတော့ May Owe ဆိုမင်းတို့ကဒီမှာ Washington DC မှာဆန္ဒပြရတယ်ဆိုတော့အဓိကဘယ်နေရာကိုသွားပြီးတော့ဆန္ဒပြခဲ့လဲ
သမီးရင်းဆုံး White House မှာသွားတယ်သမရအင်ဂျီရောမှာဆယ်နိုင်ချိနေတယ်နောက်ပြီးဆယ်နိုင်မှာလေးစက္ကန့်မိနစ်ထိုင်ပြီးလေးတိတ်တိတ်နေနေတယ်လေးအကုန်လုံးတက်ခံတဲ့လူတွေအတွက်ကိုလေးဆူတောင်းပြီးတော့သမီးတို့လေးCapital Hill မှာလေသမီးတို့သွားတယ်
။ကျောင်းသားတွေရဲ့အသက်အရွယ်ကရောဘယ်အရွယ်ကနေဘယ်အရွယ်ထိလောက်ပါကြလဲ
။14နှစ်ကနေ18နှစ်ထိပါကြတယ
်။မင်းအိုးဝေဆိုမင်းတို့ကကျောင်းထဲကနေပြီးတော့ပေါ့လေထွက်လာပြီးတော့ဆန္ဒပြတယ်ဆိုတော့ကောကျောင်းကဒီလိုဆန္ဒပြမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့ကျောင်းဆရာတွေဆရာမတွေကတားဆီးတာမျိုးတွေဝါရောရှိလား
။သမီးတို့ကျောင်းကတော့ပြောတယ်လေ။ဒီလိုသွားတာသူတို့ကနားလဲတယ်ဒါပေမဲ့ကောင်းအတောင်ဝင်မယူနိုင်ဘူးအဲ့တော့ကိုလုံးကနေအဲ့လိုထွက်သွားရင်ဆိုကျောင်းကနေ excuse မဖြစ်ဘူးအဲ့တော့ကိုလုံးကျောင်းသားမိပါရဲ့ကျောင်းသားတွေတော့ချားတယ်လို့ရေးပြရတယ်တမဲ့လေကျောင်းကတောင်ဝင်မယူပြောပေမဲ့တော့လေသမီးတို့ဆရာဆရာမတွေကတော့လေသမီးတို့ရဲ့ box show ရဲ့ဒီနေ့ကုန်ချိတ်ပြီးတော့သမီးတို့ metro station ထိလေစင်ပြေအောင်ပို့ပါတယ်
ဆိုတော့အခုဒီဆန္ဒပြတာကအထူးသဖြင့်တော့အထက်တန်းကျောင်းသားကျောင်းသူတွေများတာပေါ့လေဆိုတော့အခါကျတော့ဒီကျောင်းသားကျောင်းသူတွေရဲ့တောင်းဆိုချက်တွေကိုအလေးထားပြီးတော့ဒီလွတ်တော်အမတ်တွေတာဝန်ရှိတဲ့သူတွေကအခုလိုမျိုးဒီတနက်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့တကယ်ပဲတင်းတင်းကြပ်ကြပ်ဥပဒေပြဋ္ဌာန်းပေးမယ်လို့ယုံကြည်လား
သမီးတို့ထင်တာကတော့သူတို့လုပ်ပေးရမှာဘာလို့လဲဆိုတော့သမီးကောင်းထဲမှာတော့ဘယ်ဥစ္စာပို့ရေးကြည့်လဲကျောင်းသားရဲ့ဘဝတွေလားဂျာဘမုတ်ပတ်ဆိုင်ရဖို့လားဟိုတနေ့ရောင်းနဲ့ဖွဲရနေပတ်ဆိုင်ရဖို့လားဂျာဘမုတ်ဘယ်ဥစ္စာပို့ရေးကြည့်လဲကျောင်းသားရဲ့ဘဝတွေလားဒီကေဆိုလေလူရဲ့တနက်ကိုကားရီလို့လေလွယ်လွယ်လေးဝယ်နေရအဲ့ဒါကိုလေပြင်ရမှာ background check တွေတော့အကုန်ထားမှာဘာလို့ဆိုလေဟိုအမတ်ကြီးရတော့လေသမီးကိုပြောတာပေါ့လေသမီးတို့နဲ့တဘောမတူတဲ့လူတွေရတော့သမီးတို့ကဘာမှနားမလဲငယ်တယ်ဒါပေမဲ့သူတို့ကနားမလဲသူတို့သားသမီးတွေဒီလိုဖြစ်ရင်ရောသူတို့ဘယ်လိုခံစားရမလဲပါ
အစီအစဉ်တက်ဆက်ပေးနေတဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုအင်္ဂါနေ့မနေ့ခင်မှာလဲနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကအစီအစဉ်တင်ဆက်ထားပါတယ
်ကမ္ဘာနဲ့အချိန်ကြီးလုံးဝကွာခြားတဲ့အာကာသဝန်းကျင်မှာအပင်ဘယ်လိုဆိုက်ရမယ်ဆိုတာကိုအချိန်ကုန်ငွေကုန်ခံပြီးလေ့လာနေကြတာဟာကမ္ဘာပေါ်မှာနေသူတွေအတွက်အကျိုးရှိပါရဲ့လားဆိုတာဒီတစ်ပတ်မှာပြောပြပါရစေ။နောက်မှာအာကာသခီးရှည်သွားမဲ့ရင်မှုတွေသူတို့စားဖို့သူတို့စိုက်ကြမှာမို့အာကာသရင်အပင်စိုက်ဖို့စူးစမ်းလေ့လာနေတာနှစ်ပေါင်း40ကျော်နေပါပြီ။အင်္ဂါဂျိုဘောမှာအပင်စိုက်နိုင်မစိုက်နိုင်သိပ္ပံပညာရှင်တွေကသိမသိကြသေးပေမဲ့ ကဘာနဲ့မတူတဲ့ဝန်းကျင်မှာအပင်ဘလို့ဆက်ရမယ်ဆိုတာကိုတည်တည်ချာချာလေ့လာနေတာတွေကတော့အပင်နဲ့ပတ်သက်တဲ့အသိဉာဏ်သစ်တွေကိုရလာစေတာပါ။ပထမဆုံးအပင်တွေအတွက်မရှိမဖြစ်လိုအပ်တဲ့နေရောင်ရဖို့ဘလို့သူတေသနာတွေလောက်ကြရဲဆိုတာကို NASA ကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကအခုလိုပြောပါတယ်
။အပင်ဟာနေရောင်မရှိမရတဲ့အတွက်အပင်ကိုနေရောင်မရှိတဲ့အာကာသထဲမှာခရီးရှည်ကြီးသွားမယ်။အာကာသစခန်းထဲမှာဗာနီးနဲ့စိုက်တယ်ဆိုတော့အလင်းရောင်ပေးရတယ်။အဲ့တော့မီးချောင်းဒါမှမဟုတ်အပြာရောင် ultra violet ခရမ်းလွန်ရောင်ပါတဲ့မီးချောင်းလိုဟာမျိုးတုံးခဲ့ပါတယ်။နောက်ပိုင်းကျတော့သူတို့မတုံးတော့ဘူး။တရောင်နဲ့ထွက်မယ်အစားဘဲအလင်းရောင်ကဒီအပင်နေရဲ့ပြီးထွားမှုကိုအကောင်းဆုံးဖြစ်နိုင်မလဲဆိုတော့သူတို့သူတည်တနာလုပ်တဲ့အခါကျတော့ LED diode လေးပေါ့နော်။အမီးရောင်အပြာရောင်ခရမ်းရောင်အစိမ်းရောင်ပေါ့နော်။အဲ့သုံးခုတွဲပြီးစမ်းကြည့်ပါတယ်။အစိမ်းရောင်ကြီးပဲဆိုလို့ရှိရင်လည်းအပင်ကမရှင်းပြန်ဘူး။ခရမ်းရောင်အရန်များရင်လည်းမရှင်းဘူး။အနီရောင်ကိုပဲအချိန်မှစိုက်ရင်အကောင်းဆုံးလဲဆိုတော့သူတည်တနာလုပ်ပါတယ်။အနီရောင်နဲ့စိုက်ပေါ့နော်။ခရမ်းလွန်ရောင်ကြီးမရှိလို့လည်းမဖြစ်ဘူးဆိုပြီးတော့ခရမ်းလွန်ရောင်ကြီးလည်းပါရပါတယ်။အဲ့တော့နေ့မှာဘယ်အရောင်နဲ့ဘယ်လောက်ပမာဏအနီးဘယ်လောက်ပမာဏအပြားအစိမ်းကဘယ်လောက်ဆိုပြီးတော့ထွန်းပြီးတော့စိုက်ကြည့်တယ်။ဒီသူတည်တနာကြောင့်အပင်ကြီးရဲ့ကြီးထွားမှုနှုန်းကတော်တော်ကိုမြန်လာတယ်ဆိုတာကိုတွေ့ရပါတယ
်။ဒီလိုအလင်းရောင်အတွက်ဆန်းသတ်မှုတွေကနေကမ္ဘာလူဝင်းကျင်အတွက်ဘာတွေအကျိုးရှိစေပါသလဲ
။အပင်ဟာရိုးရိုးနေအောင်မရလို့ဖြစ်ဘယ်လိုအရောင်မျိုးကဘယ်အချိန်မှာဆိုတာညမှာလားနေ့မှာလားဒီအပင်ကိုဘယ်လိုအရောင်နဲ့ပို့ပြီးအပင်ရှင်တန်လဲဆိုတာကိုအာကာသစိုက်ပျိုးရေးသုတေသနအတွက်လေ့လာတာကမ္ဘာလူသားတွေရဲ့ဇီဝရှင်တန်မှုကိုတစ်ဖက်တစ်လမ်းနေကူညီတာပြန်တွေ့ရကျွန်တော်တို့ညာအိယာဝင်းချိန်မှာဘယ်လိုအရောင်မျိုးကိုတုံးပြီးမီးထွန်းတဲ့တည်းမီးကိုလင်းလင်းကြီးထားမလားအနီရောင်ထားမလားခရမ်းရောင်ထားမလားဒီအရောင်နဲ့ပို့ပြီးအိတ်ချင်စေတည်းလဲပေါ့အဲ့ဒါကိုမဲလာတိုနင်းအက်ဖက်လို့ခေါ်ပါတယ်မအိတ်ချင်အောင်ကိုဘယ်လိုမီးရောင်ဒီကိုထွန်းပြီးတော့ဘယ်လောက်မီးအားနဲ့ထွန်းရင်ကောင်းမလဲဆိုတာအာကာသစိုက်ပျိုးရေးမှာလေ့လာရင်းနဲ့ရတဲ့ရလတ်တစ်ခုပေါ့သူတို့သူတည်နာလုပ်တဲ့ဟာကိုအိမ်ကန်းနေအိတ်ခန်းနေလုပ်တဲ့အခါချင်းဒါတွေကိုစပြီးတော့သူတို့ဒီဇိုင်းလုပ်လာတာပေါ့နော်အဲ့နောက်တစ်ခုကအရင်တုန်းကယူလို့ဒီအပင်တွေကိုစိုက်တဲ့မီးကြောင်တွေအစား LED လို့ခေါ်တဲ့ light emitting diode ကအရောင်ကိုအမျိုးစုံပြောင်းပြီးတုံးလို့ရတဲ့အတွက်နေကင်းကြလို့ရှိရင်အရောင်တစ်မျိုးညကြလို့ရှိရင်အပင်တွေအိတ်တဲ့အရောင်တစ်မျိုးထွန်းပေးဖို့အတုတေသနာအခုကမ္ဘာစိုက်ပျိုးရေးသုတေသနာအတွက်ကိုအများကြီးအထောက်အကူပြုပါတယ်
နောက်အကျိုးရှိစေတာတစ်ခုကတော့အက်သလင်းတန်ဝင်နဲ့ပတ်သက်ပြီးတည်တည်ချာချာစူးစမ်းနိုင်ရတာပါ။အ
ာကာသစိုက်ပျိုးရဲ့နောက်အဓိကသုတေသနာရဲ့ရလဒ်ကတော့အက်သလင်းလို့ခေါ်ပါတယ်။ဘာလဲဆိုလို့ရှိရင်ငပြောသည့်အရမ်းမဲ့လာတဲ့အတူအက်သလင်းတန်ဝင်ကိုထုတ်လိုက်တာဖြစ်တယ်။အသီးနှံတွေမြန်မြန်ပုတ်တာကပြဿနာတစ်မျိုးပဲပေါ့။အဲ့တော့ဒီအက်သလင်းတန်ဝင်အပင်ဒီကိုမရောက်အောင်ဘာလုပ်မလဲဆိုတဲ့ဟာကို scrubber လို့ခေါ်ပါတယ်။ ethylene scrubber ။အဲ့ဒါနည်းပညာအားဒီအာကာသထဲမှာရှိတဲ့အပင်တွေရှင်သန်ဖို့နဲ့အပင်တွေကိုရိတ်သိမ်းပြီးတဲ့အခါစိုက်ပျိုးပြီးတဲ့နှုတ်ပြီးတဲ့အခါကြလို့ရှင်အကြာကြီးနေလို့ရအောင်ဘလို့ထားမလဲဆိုတဲ့သူတည်တနာတွေပါပါလာပါတယ်။ကောင်းကျိုးကတော့ငပြောတိတစ်လုံးအရန်မှဲ့နေပြီဆိုလို့ရှိရင်တရတိကစိတ်နေတယ်ဆိုလို့ရှိရင်တရတိနဲ့အဲ့ငပြောတိမှဲ့ကိုရောပြီးတက်ကူနဲ့လေလုံအောင်ထုတ်ထားလို့ရှိရင်တရတိကတပတ်မှမှဲ့မယ်အစားနှစ်ရက်လောက်နဲ့ကိုသူကမှဲ့အဲ့ဒါပါလဲဆိုဒီအက်သလင်းထုတ်လာဒီအက်သလင်းမထုတ်အောင်လုပ်တဲ့အက်သလင်းရောအောင်လုပ်တဲ့စက်ကိုအခုခါမှာတနေရာနဲ့တနေရာပြည်နယ်တစ်ခုကနေတစ်ခုပေါ့နော်ဟိုရှမ်းပြည်လိုနေရာမျိုးကနေပြီးတော့ဟိုကော့တောင်အရောက်ဒီအသီးအနှံတွေပို့ရမယ်ကုန်တင်ကားတွေတစ်တာကြီးတွေဘာတွေထဲမှာဒီတန်းငွေမထွက်အောင်လုပ်တဲ့နည်းတွေကိုစတုံးလာပါဒီဟာကို University of Wisconsin နဲ့ NASA နဲ့တွဲလုပ်တဲ့အာကာသစိုက်ပျိုးရေးသုတေသနနည်းပညာတစ်ခုမှာဒီအက်သလင်းဓာတ်ကိုရော့သွားအောင်ပျောက်သွားအောင်လုပ်တဲ့စက်တွေတီးထွင်နေတာပါ။ဒီနှံတိုလောင်ကမ်းမှာတုံးလို့ဒီစက်တွေကနောက်တစ်ခုဘာကောင်းလဲဆိုတော့ Bacteria ပိုးမွှားတွေကိုလည်းတားဆီးပေးတဲ့အတွက်ကျွန်တော်တို့ဇီဝသုတေသနလုပ်တဲ့ဆေးခန်းတွေ၊ဆေးရုံတွေ၊ဆေးဝါးထုတ်လုပ်တဲ့ကုမ္ပဏီတွေမှာဓာတ်တွေကိုတုံးနေကြပါပြီ
။အပင်အတွက်ရေလိုရတယ်လို့ရေပမာဏအနည်းများကလည်းအပင်ကြီးထွားမှုအတွက်တက်ရောက်မှုရှိပါတယ်။ဒါကြောင့်အပင်မျိုးစားပေါ်မှုတည်ပြီးလိုအပ်မဲ့ရေပမာဏတိဖို့လေ့လာရင်တိုင်းတာတဲ့အာယုံခံဆက်ကိုပါတည်ထွင်နိုင်ပါပြီ
။ပေးတဲ့ရေကလည်းပန်းနေဆိုင်တပေးတော့ရေကမြားဝတဲ့အတွက်ပန်းကတော်နဲ့မပွင့်ဘူး။အမြင့်တွေပုတ်လာတယ်လို့ရေပေးတာနည်းတဲ့အတွက်သလိုက်ရွက်တို့ချက်သွန်တို့ခရမ်းကျင်ပြီးကြတဲ့အခါကျကြီးထွားနှုံးကနှေးလဲနှေးတယ်အပင်ကြီးကြီးမရဘူးဆိုတွေ့ရတယ်။အဲ့တော့ရေကိုလိုသလိုပေးဖို့တိတ်ကြိုတယ်ဆိုတဲ့ဟာလည်းတိတိချာချာကိုသူတည်တနာလှုပ်ထားတာရှိပါတယ်။အခုလည်းဆက်ပြီးလုပ်နေတော့ပါပဲ။အပင်ဟာရေဘလောက်ရနိုင်ပြီလဲဆိုတာကိုတိုင်းနဲ့ sensor set ကလေးတို့ထွင်ရပါတယ်။အရွက်ကလေးတွေကနေရေပမာဏကိုဘလောက်ထိရနိုင်ပြီလဲဆိုတော့တိုင်းနေဆက်ကလေးတွေတုံးတဲ့ဟာအခုကဘာပေါ်မှာအပင်လေးတွေကိုသူတည်တနာလုပ်ပြီးစိုက်တဲ့နေရာတွေမှာရေဘလောက်ပေးရင်ဘယ်နှုံးနဲ့ပေးရင်ရမလဲဆိုတဲ့ဟာကိုတုံးနေကြတာဖြစ်ပါတယ်။ရေဖြည့်လိုက်တဲ့အခါပင်မရေတောက်မြေကြီးကိုရေရောက်ရလား။ဘ အေးဒီရောရောက်ရလားဆိုတဲ့ဟာကိုစင်ဆာတွေနဲ့တိုင်းရတယ်စင်ဆာတိုင်းနဲ့အခါကျတော့စင်ဆာအမြင့်တဲ့ကြီးနေတဲ့အခါကျတော့တကယ်ကိုရောက်လားမရောက်လားဆိုတာမသိကြဘူးလို့အဲ့တော့သပင်းကြီးတာတာလောက်ရှိတဲ့စင်ဆာလေးတွေကိုကျွန်တော်စမ်းပြီးတော့သူတို့နဲ့သူတင်နာလုပ်ပြီးတော့အဖကတာအပင်နေဆိုင်ဖို့လုတ်ခဲ့ဘူးပါတယ်အပင်အမြင့်တွေကိုရေထဲမှာအကြာကြီးစိုက်ထားလို့မရဘူးသူ့အောက်ဆီဂျင်ရအောင် ပေးရတယ်။ဘာလို့ဆိုတော့ aeration လို့ခေါ်ပါတယ်။အပင်နေပေါင်းတင်ပြီးတဲ့အခါတန်အောင်ဆိုလို့ရှိရင်အပေါက်တွေဖောက်ပေးရတယ်။ဘာလို့ဆိုတော့ oxygen ဝင်တော့မှ oxygen နဲ့သဘာဝရေနဲ့မျိုးဩဇာနဲ့တွဲပြီးတော့မှအပင်ကအမြင့်တရားရှင်းအောင်။အဲ့တော့အဲ့ဒါတွေရဖို့အတွက်ဗင်းကြီးနဲ့ oxygen ရအောင်လုပ်ပေးမလဲဆိုတဲ့နည်းတွေကိုသူတေသနာလုပ်ပါတယ
်။အာကာသရဲ့အပင်ဆိုက်ဖို့လုပ်တဲ့သူတေသနာတွေကြောင့်ရလာတဲ့အကျိုးနောက်တစ်ခုကသဘာဝဝင်ကျင်အတွက်ပါ
။အပင်နေရှိမှလည်းစိတ်ရင်းစုစုနဲ့နေရတဲ့သဘာဝကလူတွေရဲ့စိတ်ဓာတ်ကိုပို့ပြီးတော့ရှင်လန်းစေတဲ့အတွက်အပင်အစိမ်းတွေအများကြီးစိုက်ပေးရမယ်ဆိုတာပေါ်လာပါတယ်။အပင်အစိမ်းစိုက်ပေးရုံနဲ့မကောင်းဘူး။အပင်အစိမ်းကနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ကိုသူကပြန်ယူတာ။ယူပြီးတော့မှအောက်ဆီဂျင်ကိုလည်းပြန် release လုပ်ပေးတယ်ဆိုတော့သူကသဘာဝပတ်ဝန်းကျင်ကိုလည်းအခန်းကြီးတွေအိမ်ကြီးတွေထဲမှာထိန်းသိမ်းပေးထားတဲ့ဟာတစ်မျိုးပေါ့နော်
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆက်လုပ်ပါမယ်။
ဒေါက်ခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါရှင်ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ bamis.voanews.com မှာဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA Bamis News မှာဖြစ်စေပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ် VOA American တန်ရဲ့တောက်ကြညညပဲအတန်နှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုအတန်နှင့်အစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10:00နာရီကနေ 11:00 နာရီအထိလိုင်းဒိုမီတာ 25 kHz 9335နဲ့လိုင်းဒိုမီတာ 32 kHz 11803ညတို့ကနေပြန်ပြီးတော့လည်းနားဆင်နိုင်ပါတယ် VOA ရဲ့တောက်ကြညညပဲစင်တွေနားဆင်နေကြရတာဖြစ်ပါလေရှင်အခုဒီကနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင
်ရုရှားတန်တမန်တွေကိုနင်းထုတ်လိုက်ကြတဲ့တိုင်းပြည်တွေကကိုစလေရီကိုရုရှားနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ခေါ်ယူသွေးဆုံပါတယ်ရုရှားတာဝန်ရှိသူတွေကိုတိုင်းပြည်ကနင်းထုတ်တဲ့လောက်ရတွေကိုရုရှားဖက်ကကန့်ကွက်ကြောင်းနဲ့ရုရှားတို့ဖက်ကလက်တုံပြန်ဆောင်ရွက်မဲ့အချက်တွေဖော်ပြထားတဲ့အကြောင်းကြားစာတွေကိုခေါ်ယူပေးအပ်တာပါရုရှားနိုင်ငံခြားရေးယုံကို Netherlands, Ukraine, ပင်သစ်အီတလီနဲ့ပိုလန်တပ်အမတ်တို့တောက်ကြနေကရောက်ရှိလာချိန်မှာဂျာမနီတပ်အမတ်ကတော့ထွက်ခွာသွားပါတယ်။အမေရိကန်တပ်တမတွေကိုရုရှားနိုင်ငံကနင်းထုတ်လိုက်တဲ့ကိစ္စမှာခိုက်မာတယ်ဘလို့အကြောင်းပြချက်မှမရှိဘူးလို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ရုရှားတို့ရဲ့လောရကအမေရိကန်ရုရှားစစ်ဆင်ရေးကိုပိုးပြီးတော့ဆိုးဝါးသွားစေတယ်လို့သမ္မတအိမ်ဖြူရောကကြာတာပတင်းနဲ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ပြန်သုံးသပ်မယ့်အစီအစဉ်ကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချိန်ချောက်ပြောဆိုလိုက်ပါတယ်။နျူကလ ියා လက်နက်ဖြတ်သိမ်းရေးမြောက်ကိုရီးယားနဲ့သဘောတူညီချက်တွေရလာချိန်ထိတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ပြည်စည်းအောင်ကောင်းထည့်ဖော်မယ့်ကိစ္စကိုရွှေ့ဆိုင်းထားမယ်လို့အမေရိကန်ပြည်ထောင်စုအိုဟိုင်းယိုပြည်နယ်မှာကြာတာပတင်းတွေကပြောတဲ့မိန့်ခွန်းအတွင်းမှာသမ္မတထရန့်ကပြောဆိုသွားတာပါ။ဆီးရီးယားနိုင်ငံမှာကြာတာပတင်းညကလမ်းဘေးထောင်ပုံပောက်ကွဲခဲ့တာကြောင့်အမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ကတပ်ကတပ်သား2ဦးသေဆုံးပြီးတော့9ဦးဒဏ်ရာရသွားတယ်လို့အမေရိကန်စစ်တပ်ကဒီကနေ့ပြောပါရယ်။ပောက်ကွဲမှုဖြစ်ခဲ့တဲ့နေရာကိုရောသေဆုံးဒဏ်ရာရသွားသူတွေရဲ့နာမည်နဲ့ဘယ်နိုင်ငံသားဖြစ်တယ်ဆိုတာကိုပါဖော်ပြမထားဘဲညွန်မောင်းတပ်ဖွဲ့ဝင်နေတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါရယ်။ဆီးရီးယားနိုင်ငံအရှေ့ပိုင်းဒမတ်စကတ်အနီးခေါ်တာအရမှရှိတဲ့ဒူမာမြို့ကနေထွက်ခွာသွားဖို့တပုံတို့နဲ့ရုရှားတို့သဘောတူညီမှုရလိုက်တဲ့ကိစ္စမှာကွဲလွဲတဲ့သတင်းတွေထွက်ပေါ်နေပါရယ်။အဲဒီနေရာဟာတပုံတို့ထိန်းချုပ်ထားတဲ့အကြီးဆုံးဒေသလည်းဖြစ်ပါရယ်။ခေါ်တာအရှေ့ပိုင်းအရမှကြံနေသေးတဲ့ဒူရီကိုအတင်းကြံနေရပြောင်းရွှေ့ချလာတာမျိုးလက်မခံပဲချကြောင်းနဲ့တပုံတပ်ဖွဲ့ရဲ့ရည်တိချက်ကခိုင်မာရှင်းလင်းမှုရှိနေဆဲဖြစ်တယ်လို့ဒူမာကိုထိန်းချုပ်ထားတဲ့ Jaish El Islam တပုံတပ်ဖွဲ့ပြောခွင့်ရသူဟာမာဘက်ဒါကပြောပါရယ်။ရုရှားစစ်တပ်ရဲ့ထွေထွေဘုံဘူးကြီးဆာဂေးရော့စကိုကတော့ဒူမာမျိုးကနေထွက်ခွာသွားဖို့တပုံတပ်ဖွဲ့တွေနဲ့သဘောတူညီမှုရထားပြီလို့အစိုးရပိုင်းမှာပြောဆိုထားပါတယ်ရှင်
။တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရင်းမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ VOA American တန်ရက်စနေနေ့မနေ့ဖက်တန်လွင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.